Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American Dan ye 2015 ku nit son la 18 ye cha daw ri ni nya 9 nai ga ni 10 nai thi season lwe ko myo raw Washington DC ga ni dai yai thol lwin pe ni ba bi. Line do meter 24 25 32 50 ne line lat meter 190 lo ga ni phan yu na sin nai ma de shin.ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူတွင်းနဲ့အတူကြီးညာပေးမှာပါအရှိအလေပိုင်းဒေသကထိုင်းနိုင်ငံကိုရောက်ရှိလာသူတဦးမှာအသက်ရှူလမ်းကြောင်းဆိုင်ရာ mask virus ရောဂါပိုးရှာတွေ့ခဲ့တာဖျားကြောင်းဝင်းအတွင်းဝင်ရောက်ပစ်ခတ်တာကြောင့်လူသေဆုံးခဲ့တာနဲ့ပတ်သက်လို့မုန်တီးမှုကိုအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်ထောင်စုရှိနေတွေကစုံစမ်းစစ်ဆေးဖို့အမှုဖွင့်တာစတဲ့ဒီတောင်နောက်ဆုံးရသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်မက်ခွန်ညိုရေ
ကောင်းပါပြီရှင်အခုညပိုင်းသတင်းလွှာတွေထဲမှာတော့မြန်မာပါဝင်ကဘာတလွှာကဥအိမ်စွန့်ခွာထွက်ပြေးနေသူတွေရဲ့လက်ရှိအခြေအနေနဲ့တူမြန်မာပြည်ကနေနေရရင်းကိုပြန်ပို့ဖို့စီစဉ်နေတဲ့လှေစီးပြေးတွေရဲ့အကြောင်းကိုလည်းပြောပြပေးဖို့ရှိသလိုကချင်ပြည်နယ်ဖားကန့်ဒေသပဲမှာတော့ဘုံလေးလုံးစက်တိုက်ပတ်ကွဲခဲ့တာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကမေးမြန်းတဲ့အခါမှာအခုလိုအတည်ပြုပါတယ်
ဟုတ်ကဲ့ကွဲတာတော့ကွဲတယ်ဗျဒါပေမဲ့ကျွန်တော်ကအထက်လက်ကိုအတိအကျကျွန်တော်တော့မသိဘူးဗျသူတို့အဲ့ကိုင်တဲ့ဌာနစိတ်ကတရားမမရှိဘူးဗ
ျဖားကန့်မြို့နယ်ကတာဝန်ကြရဲအရာရှိတဦးပြောပြခဲ့တာပါအဲ့ဒီနောက်မြမကြီးမှာတောက်သုံးရီခက်ခဲဖြစ်ရတဲ့အကြောင်းရင်းတွေကိုလည်းပြောပြပေးသွားပါမယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်တရုတ်ဆွေရလူကြရေးဆွဲထားတဲ့အငင်းပွားပွဲရရွေးကောက်ပွဲပြုပြင်မှုချမ်းကိုဟောင်ကောင်ဥပဒေပြုအမတ်တွေကဒီကနေ့မှတင်ကြီးတင်ကျော်ထဲကန့်ကွက်မဲပေးခဲ့ကြပါတယ်အတိုက်ခံလွှတ်တော်အမတ်တွေကအခုလိုညီညီညွတ်ညွတ်ကန့်ကွက်မဲပေးခဲ့ကြပြီးတဲ့နောက်လမ်းတွေပေါ်မှာရှိတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေဟာတခဲနဲ့ဩဘာပေးခဲ့ကြပါတယ်ဒီရွေးကောက်ပွဲဆိုင်ရာဥပဒေမှုချမ်းကိုအတည်ပြုဖို့မဲခွဲဆုံးဖြတ်တာမှာ10ဦးကထောက်ခံမဲပေးပြီး28ဦးကကန့်ကွက်မဲပေးခဲ့ပါတယ်ဟောင်ကောင်လူလူဟာသူတို့ရဲ့စစ်မှန်တဲ့ဆန္ဒကိုထုတ်ပေါ်မဲပေးခဲ့တယ်လို့အတူအယောင်ဒီရွေးကောက်ပွဲအဆိုပြုချက်တွေကိုပယ်ချလိုက်တာဖြစ်တယ်လို့ Civic Party ခေါင်းဆောင် Alan Leung ကပြောပါတယ်သူတို့အနေနဲ့ဘာကိုတကယ်လိုချင်လဲဆိုတာကိုတရုတ်အစိုးရသိအောင်ပြက်ပြက်သားသားသတင်းစကားပါလိုက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်တရုတ်နိုင်ငံဘက်ကတော့ဒီရလက်ပေါ်အစိုးမြင်ပါတယ်အခုကန့်ကွက်မဲ့ပေးလိုက်တဲ့ဥပဒေမူကြမ်းအရဆိုရင်တရုတ်အစိုးရလိုလားတဲ့ကော်မတီဝင်တွေစီးစစ်ရွေးချယ်ပေးထားတဲ့သူတွေကတဦးကိုဟောင်ကောင်အုပ်ချုပ်ရေးမှူးအဖြစ်လူထုကရွေးချယ်ပေးရမှာပါ1998ခုနှစ်ကအဆုံးသတ်ခဲ့တဲ့နှစ်တရာကျော်ဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအပြီးဒီအဆိုပြုချက်အစ်စ်တွေဟာဒီမိုကရေစီအခြေအဆုံးဖြစ်တယ်လို့တရုတ်အစိုးရကပြောပါတယ်ပြီးခဲ့တဲ့နှစ်ကဒီရေးယူဆောင်ရွက်မှုတွေပေါ်အကြီးအကျယ်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့တရုတ်အစိုးရအဆိုပြုတဲ့ဒီရွေးကောက်ပွဲပြင်ဆင်ချက်ဟာဒီမိုကရေစီမဆန်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
လူယောဂကုသဖို့ထိုင်းနိုင်ငံကိုရောက်လာတဲ့ရှေးလေပိုင်းဒေသကမြို့သားတူမှာအသက်ရှူလမ်းကြောင်းဆိုင်ရာ mask ကုသမြန်ယောဂရှာဖွေတွေ့ရှိထားတယ်လို့ထိုင်းအနာပိုင်းတွေကပြောပါတယ်။ဒါထိုင်းနိုင်ငံအတွင်းမှာပထမဆုံးတွေ့တဲ့ mask ယောဂကုသခံရသူဖြစ်ပါတယ်။အဲ့ဒီလူမှာဒီယောဂကုသခံထားရတယ်လို့တက်ခွဲကန်တစ်ခုကအတည်ပြုထားကြောင်းပြည်သူ့ကျန်းမာရေးဝန်ကြီး Rajatanavin ကဒီကနေ့မှပြောတာပါ။အသက်55နှစ်အရွယ်အဲ့ဒီလူကိုယောဂထိန်းချုပ်ရေးဌာနအစီအစဉ်နဲ့တီးခြားခွဲနေထိုင်စေခဲ့တယ်လို့လည်းသူကပြောပါတယ်။သူနဲ့အတူခီးသွားခဲ့တဲ့မိသားစုဝင်၃ဦးကိုလည်းယောဂထိန်းချုပ်ရေးဌာနအစအဦးမှထားရှိပြီးစောင့်ကြည့်နေပါတယ်။ဒါပြင်လေယာဉ်ပေါ်မှာဒီယောဂဖြစ်ပွားသူရဲ့အနီးနားမှာထိုင်ခဲ့တဲ့သူတွေတခါအငားရင်မောင်းသမားတွေအပါအဝင်သူတို့နဲ့ဒီနီးစပ်ဆက်ဆံခဲ့သူတွေကိုလည်းကျန်းမာရေးအာဏာပိုင်တွေကစောင့်ကြည့်နေပါတယ်။အရှေ့လယ်ပိုင်းဒေသကလူတွေဟာကျန်းမာရေးဆောက်ရှောက်မှုခံယူဖို့ထိုင်းနိုင်ငံကိုလာလို့ရှိပါတယ်။မတ်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ23ဦးထိရှိပြီးတော့ယောဂါကုသခံရသူပေါင်း160ကျော်သွားပါပြီရှင်
။အရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာကုသမြန်ယောဂါမတ်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ23ယောက်ထိရှိသွားပြီလို့တောင်ကိုရီးယားအရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။ကင်တွယ်မှုအားနည်းတာတွေကြောင့်အခုလိုပြန်နှံ့ရတာလို့ကုလသမဂ္ဂကပြောဆိုလိုက်ပြီးနောက်တနေ့မှပဲတောင်ကိုရီးယားဘက်ကအခုလိုပြောဆိုလိုက်တာပါ။နောက်ထပ်ကုသခံရသူ3ဦးပါဝင်အခုဆိုရင်ယောဂကုသခံထားသူပေါင်း165ဦးရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပြောဆိုပါရယ်ယောဂကုသမှုအမြင့်ဆုံးအခြေအနေလွန်မြောက်ခဲ့ပြီဖြစ်ပြီးအများစုကကျန်းမာရေးဌာနတွေတွင်မှပဲဖြစ်ခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောဆိုပေမဲ့စိုးရိမ်မှုတွေကတော့တိုးလာနေပါရယ်မတ်ယောဂဟာအရှေ့အလယ်ပိုင်းဒေသပြီးရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးပြန့်နှံ့ဖြစ်ပွားနေတာပါကုထုံးနှမမဟုတ်ကာဝယ်ဆေးမပေါ်သေးတဲ့မတ်ယောဂပြန့်နှံ့မှုကိုဟန်တားနိုင်အောင်တောင်ကိုရီးယားအရာရှိတွေကအပြည့်အဝမဆောင်ရွက်နိုင်ကြဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကမနေ့ကပို့တုံးနေမှာပြောဆိုပါရယ်အခုလိုပြန်ပေါ်ရတဲ့အဓိကအကြောင်းရင်းတွေထဲမှာကျန်းမာရေးဝန်ထမ်းတွေကြားဒီယောဂနဲ့ပတ်သက်တဲ့အသိပညာပေးမှုတွေအားနည်းတာစေယုံတွေမှာကြိုတင်ကာကွယ်မှုနဲ့ထိန်းချုပ်ဟန်တာမှုလုံလုံလောက်လောက်မဆောင်ရွက်နိုင်တာတွေကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ပြပြောဆိုထားပါတယ်ခင်ဗျာ
ပြန်ပြီးသမားတွေတက်ရောက်စီးနင်းထားတဲ့ Sitin Thimmo Orchim Harmony ကိုဗီယက်နမ်ရေပိုင်နဲ့ထဲမှာရှာဖွေတွေ့ရှိထားတယ်လို့မလေးရှားရေတပ်ကပြောပါရယ်အခုခါမှာအဲ့ဒီပြန်ပြီးသမားတွေအနေနဲ့လက်နက်ချဖို့နဲ့သူတို့ကိုအန္တရာယ်ပြုမှာမဟုတ်ကြောင်းကြေညာထားတယ်လို့လည်းမလေးရှားရေတပ်အာဏာပိုင်တွေကဒီကနေ့ပြောပါရယ် Thimmo ကိုတင်ဆောင်ထားတာတွေနဲ့ Thimmo ဝန်ထမ်းတွေပေးကိလုံကြုံမှုရှိတယ်လို့ MMEA လို့ခေါ်တဲ့မလေးရှားရေကြောင်းကြီးကြပ်ရေးအေဂျင်စီကကွာလာလပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအထွန်းမှာပြောဆိုသွားတာပါရွန95ဒက်စီပေပါပေါင်း5000တင်ဆောင်ထားတဲ့အဲ့ဒီသင်းမော့ဟာဇွန်လ17ရက်နေ့ကဂျဟိုးစိတ်ကန်ကရေမိုင်30အကွာမှာပြန်ပေးဆွဲခေါ်ဆောင်လာခံရတာဖြစ်ပြီးတော့သင်းမော့ပေါ်မှာပစ္စတိုတနက်နဲ့ဓာတ်ကိုက်ဆောင်ထားတဲ့ပြန်ပေးသမားအနည်းဆုံး10ဦးရှိတယ်လို့မလေးရှားရေတပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒူအဇစ်ဂျဖာကသူ့ရဲ့ Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်။အခုလအတွင်းဒီလိုသင်းမော့ပြန်ပေးဆွဲတာဒါဟာဒုတိယအကြိမ်ပါ Orchim Harmony သင်းမော့ဟာမလေးရှား Orchim သင်းမော့ကုမ္ပဏီကဖြစ်ပြီးတော့သင်းမော့ဝင်တဲ့22ဦးထဲမှာတော့မလေးရှားနိုင်ငံသား16ယောက်အင်ဒိုနီးရှားနိုင်ငံသား9ယောက်နဲ့မြန်မာနိုင်ငံသား1ယောက်ပါပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทเตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่นเล่นปีนี่บาเลยครับ
ကြာလာပြီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ American ပြည်အောင်စုတိုင်ကိုရီလိုင်းနာပြည်နယ်ချာစတန်မြို့က African American ဖျားချောင်းအတွင်းဗုဒ္ဓဟူးနေ့ညကပြစ်ခတ်မှုကြောင့်လူသေဆုံးခဲ့တာနဲ့ပတ်သက်လို့ဒါဟာမုန်းတိမှုကိုအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်အောင်စုရှင်တွေကစုံစမ်းစစ်ဆေးဖို့အမှုဖွင့်ထားတယ်လို့ American တရားရေးဌာနကပြောပါတယ်။အဲ့ဒီဖျားချောင်းကိုဝင်ရောက်ပြစ်ခတ်ခဲ့တဲ့တနတ်သမားကိုတော့အခုခါမှလိုက်လံရှာဖွေနေပါတယ်။ Emmanuel African Methodist Episcopal Bell ဖခင်ကျောင်းမှာအပတ်စဉ်ဝတ်ပြုဆုတောင်းပွဲပြုလုပ်နေတော့အသက်20ကျော်အရွယ်လူပြုအမျိုးသားတို့ကဖခင်ကျောင်းအတွင်ဝင်ရောက်လာပြီးဝတ်ပြုဆုတောင်းနေသူတွေနဲ့အတူအနည်းဆုံးတနားကြီးကြအတူထိုင်နေခဲ့ပါတယ်။အဲဒီနောက်တနက်နေ့ပြစ်ခတ်တာမှာလူ9ဦးသေဆုံးသွားပြီးအတော်များများဒဏ်ရာရသွားတယ်လို့ Charleston ရဲဌာနအကြီးအကဲ Greg Mullan ကသတင်းတောက်တွေကိုပြောပါရယ်။တနက်သမားလိုယူဆသူတွေရဲ့တပ်ပုံပါတဲ့လက်ကမ်းစာဆောင်တွေကိုအာဏာပိုင်တွေကအခုခါမှပြန်ဝေထားပြီးသူဟာအလွန်အန္တရာယ်ရှိသူဖြစ်ယုံကြည်ထားတယ်လို့မူလန်ကပြောပါရယ်။တနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး6ဦးသေဆုံးသွားပါရယ်။အဲ့ဒီသေဆုံးသူတွေထဲမှာပြည်နယ်အထက်လွှတ်တော်အမတ်2ဦးလည်းဖြစ်ဓမ္မဆရာ2ဦးလည်းဖြစ်တဲ့ Clementa Pink နေလည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြပါရယ်။တခြားသေဆုံးသူဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့သူတို့မိသားစုဝင်တွေအားလုံးကိုအကြောင်းကြားပြီးတဲ့အထိထုတ်ပြန်ဦးမှာမဟုတ်ဘူးလို့မူလန်ကပြောပါရယ်ခင်ဗျာ။
ချက်နိုင်ငံမျိုးတော်မှာဒီသတင်းပဲအစောပိုင်းကလူ33ယောက်သေဆုံးခဲ့ရတဲ့တေကန်ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိချင်းနိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုလက်တုံ့ပြန်တဲ့အနေနဲ့ချက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အဆိုရကဒီကနေ့ပြောပါရယ်စစ်သွေးကြွစကန်6ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအတော်များများကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းချက်စစ်ဘက်ကကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့ဘယ်ပြစ်မှတ်နေရတွေလဲဆိုတာကိုတော့အတိအကျမဖော်ပြပါဘူးတင်းနာနေတုန်းကလူတွေတည်ချေခဲ့ရတဲ့အထိပုံပေါက်ကွဲမှုဟာချက်နိုင်ငံမျိုးတော်အန်ဒီဂျာမီနာမှာရှိတဲ့ရထနာချုံနဲ့ရဲတပ်နဲ့ကြောက်တခုမှဖြစ်ပွားခဲ့ပြီးတော့လူတရာကျော်လဲဒဏ်ရာရခဲ့တာပါဒီတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံအတွင်းမှာခေါင်းမီးချုံသွာလာမှုတွေနဲ့ရောင်းချမှုတွေကိုတားမြစ်ထားတယ်လို့ချက်ဝန်ကြီးချုပ်ကမနေ့တုန်းကပြောသွားပါတယ်ရှင
်အဒါရိုမြို့မှာကျင်းပနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အယ်ရှာဘက်စစ်သွေးကြွတွေကိုဆိုမာလီယာလူမျိုးရေးတပ်တွေကဒီကနေ့မှာအချိန်မီတားဆီးလိုက်နေပါတယ်အစည်းအဝေးကျင်းပရာအဆောက်အဦဂိတ်ဝင်ဝမှာဂျမ်ဖက်သမားတယောက်ဟာသူ့ကိုယ်ပေါ်ကဘုံးတွေကိုဖောက်ခွဲခဲ့ပြီးနောက်ထပ်သဏ္ဍာန်သမား၃ဦးကတော့အစည်းအဝေးကနေထီဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အေမီဆမ်လို့ခေါ်တဲ့အာဖရိကန်တမကလက်အောက်ခံငင်းငယ်ရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေနဲ့ပါဝင်တဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေဟာအဂျမ်ဖက်သမားတွေအစည်းအဝေးကနေမဝင်ရောက်ခင်မှာပြစ်ခတ်တားဆီးနိုင်လိုက်ပါတယ်။ဒါလို့တိုက်ခိုက်မှုဟာအစိုးရကိုဖြုတ်ချပြီး IS တွေနဲ့ပူးပေါင်းနိုင်ဖို့ကြိုးစားနေတဲ့အယ်ရှာဘက်အဖွဲ့ရဲ့နောက်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။ဆိုမာလီယာတပ်ဖွဲ့ဝင်တွေနဲ့အီမီဆမ်တပ်ဖွဲ့ဝင်တွေဟာဆိုမာလီယာနိုင်ငံကအဓိကကျတဲ့မြို့တွေကနေအယ်ရှာဘက်စစ်သေးကြတွေကိုမောင်းထုတ်နိုင်ခဲ့ပေမဲ့တခြားဒေသတွေမှာဒီစစ်သေးကြတွေဟာတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေစေဖြစ်ပါရယ်ခင်ဗျာ
။လာမယ့်2020ခုနှစ်ကစပြီးအမေရိကန်ဒီ$10တွေမှာထင်ရှားတဲ့အမေရိကန်အမျိုးသမီးတွေရဲ့ရုပ်ပုံတွေနဲ့ထုတ်တော့မှာပါ။1920ပြည့်လွန်နှစ်တွေကလေးကစတင်ထုတ်ဝေခဲ့တဲ့လက်ရှိ$10တန်တွေပေါ်ကအမေရိကန်ရဲ့ပထမဆုံးဗနာယီဝင်ကြီးအလက်ဇန်ဒါဟယ်မင်တန်ရဲ့ပုံနေရာမှာနောက်ထုတ်မဲ့$10တန်အစ်စ်တွေနဲ့အစားထိုးမှာပါအစ်စ်ပြန်လဲမိုးမှန်မဲ့ဒီ$10တန်တွေတွေကိုတော့အမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲပြီးတရားဝင်အတည်ပြုခြင်း100ပြည့်ချိန်မှာစတင်အသုံးပြုသွားမှာဖြစ်ပါရဲ့ရှင်
from Washington, the voice of America, the VOA.
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ပြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးကချင်ပြည်နယ်ဘက်ကနယ်မြေမငြိမ်သက်မှုတွေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကန်ဒေသမှာဒီအပိုင်းအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ကြားတိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ညကဒေသတွင်းမှာပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာအ ਨੇ ဆုံးလူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုတိုက်ပွဲတွေရေရှည်လာမယ်ဆိုရင်မိုးကောင်ဖားကန်လမ်းပိတ်ဆို့သွားနိုင်ပြီးကုန်စည်စီးဆင်းတာတွေလည်းရပ်တန့်သွားနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဖားကန်ဒေသကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်ဒေသအတွင်းမှာဒီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နောက်ဗုဒ္ဓဦးနေ့မှာဖားကန်နဲ့မိုးကောင်းလမ်းမှာ300လောက်တိုက်ပွဲဖြစ်ခဲ့သလိုညပိုင်းမှာတော့ဘုံလေးလုံးဇက်တိုက်ဆိုသလိုပေါက်ကွဲခဲ့ပါတယ်။ဒီလိုဘုံတွေဇက်တိုက်ပေါက်ကွဲခဲ့တဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ
်။ခုနိုင်နဲ့ရှင်းနိုင်ကြားထဲမှာကျွန်တော်ကြားပြရတာတော့ဘုံချင်းမှာကဒီတက်ကုန်းသားမှာပေါ့မိုင်းမလုံးကွဲတယ်။နောက်ဖားကန်မှာကျတော့ခုနကမရှိနိုင်ကြပါပဲအဲ့ဒီဒီဒီတရားဖက်ကက်နဲ့မရှိကထောင်းနဲ့ကူးထားတဲ့ဒီဥရုချောင်းကူတရားဒီမရှိကထောင်းဘက်မှာလုံချိုရေးတာဝန်ယူထားတဲ့ရဲတွေပေါ့ဗျာအဲရဲကင်းဆောင်တွေကိုသူတို့ကမိုင်းလာပစ်သွားတဲ့ချိန်အဲတဲတွေကြားထဲမှာအဲ့တော့ရဲကင်းမှုပေါ့ဗျာဟိုစားဘူးလေးတယောက်ဖြစ်တယ်လို့တော့ကြားတယ်ကြားရတာတော့ရက်ချီတော့မှာနောက်ပြီးတော့မှဒီခုနကမရှိနိုင်ကြမှာပဲတိုင်းတောင်မှာစားပါရုံရှိမှလည်းမန်းကလေးကွဲပဲလို့ကျွန်တော်ကြားသိရပါတယ
်ဘုံပေါက်ကွဲပြီးတဲ့နောက်တံတားကိုပိတ်လိုက်ပြီးမြို့အတွင်းနဲ့မြို့အဝင်အထွက်မှာစစ်ဆေးဓာတ်တွေလှုပ်ဆောင်ခဲ့ပါတယ်ကြာတာပရိနေမှာတော့တိုက်ပွဲတွေငြိမ်သက်နေတယ်လို့လည်းပြောပါတယ်ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဖားကန်မြို့နယ်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတဦးကအခုလိုအတည်ပြုပါတယ
်ဟုတ်ကဲ့ကွဲတာတော့ကွဲတယ်ဗျဒါပေမဲ့ကျွန်တော်ကအချက်လက်ကိုအတိအကျကျွန်တော်တော့မသိဘူးဗျသူတို့အဲ့ကိုင်တဲ့ဌာနစိတ်ကတရားမမရှိဘူးဗျ
ကျေတပ်ဖို့ဝင်တူထိခိုက်ဒဏ်ရာရတယ်ဆိုတာလဲဟုတ်မှန်ကြောင်းပြောပါတယ်ဖားကန်ဒေတာမှာဒီလိုဘုံပေါက်ကွဲတာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေမယ်ဆိုရင်လမ်းပန်းဆက်သွယ်ရေးပုံမခက်ခဲလာပြီးကုန်စည်နှုံးတွေမြင့်တက်လာနိုင်မယ်လို့လဲလုံခင်းဒေတာကန်တယောက်ကသုံးသပ်ပါတယ
်ခုလိုဒီလိုဒါနေစဉ်ရဆက်ဖြစ်လာဒီပေါက်ကွဲမှုတွေဖြစ်လာမယ်ဆိုလို့ရှိရင်ဒီကြာလိုက်လမ်းတွေပါပိတ်ဆို့ဖြစ်လာရင်ဒီမှာအဲကုန်စည်နှုံးတွေတက်မှာပေါ့ဗျာကုန်စည်နှုံးတွေတက်ဖို့အနေထားလေးကြီးရှိတယ်ဗျာဒီတော့အခုအနေထားကြတော့ကျွန်တော်တို့ဖက်ကန်ဒေတာမှာကအဲလမ်းမဆက်တွေကောင်းလာတဲ့အခါကျတော့ဒေတာကနေကဆာနေဘာလို့လောင်ထားတာမရှိတော့ဘူးဗျအရင်တော့ဆိုလို့ရှိရင်ဒီမှာလမ်းမဆက်တွေမကောင်းတဲ့အခါကျတော့တစ်နှစ်စာအလိမဆာနေပါလေတူလောင်ထားကြတာရှိတယ်လေတကယ်လို့ကအခုလမ်းမဆက်တွေရတာအဲပြတ်ပတ်ပြီးတော့မှဖြစ်သွားမယ်ဆိုလို့ရှိရင်ဒီကုန်စည်လုံးတွေကတေချာပေါက်တက်လာတော့မှာဗ
ျပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလည်းလုံခင်းနဲ့ဖက်ကန်မှာဒီလိုဘုံတွေဇက်တိုက်ပေါက်ကွဲခဲ့ဘူးပါတဲ့ဒါကတော့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးရဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကို KIA ကဖမ်းဆီးပြီးတဲ့နောက်အစိုးရတပ်က KIA တပ်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုတွေအတွင်းမှာလုံခင်းရဲစခန်းကရဲမိသားစုဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်မြန်မာနိုင်ငံပါဝင်ကမ္ဘာတလွှားပြိပက္ခတွေကြောင့်ဥအိမ်စွန့်ခွာထွက်ပြေးနေကြရသူပေါင်းက2014ခုနှစ်အတွင်းမှာ59သန်းခွဲအထိရှိလာနေတဲ့အကြောင်း UNHCR ကမ္ဘာကုလသမဂ္ဂကုန်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ဥရောပမှာအခြေချဖို့မြေရဲပင်လယ်နဲ့အေဒန်ပင်လယ်ခွေတွေကိုအသက်ဆွန့်ပြီးဖြတ်ခဲ့ကြသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံတွေကိုသွားဖို့ကြိုးစားကြသူတွေအရေးကမ္ဘာကတာဝန်တရက်အနေနဲ့လက်ခံဆောင်ရွက်ပေးကြဖို့ကုလသမဂ္ဂကလည်းပန်ကြားလိုက်တာပါဒီအထက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကအခုထက်ပိုပြီးတော့အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်စုံကိုဒေါက်ကင်မြို့သက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒီကနေ့ကြက်သပတင်းတွေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာ2014ခုနှစ်ကုန်အထိစီးရင်တွေရအိုးရင်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ကတန်ပေါင်း60လောက်ရှိနေပြီးဒါဟာ2013ကတည်းကဆိုင်8တန်းလောက်ပိုလာတယ်လို့လွန်ခဲ့တဲ့10နှစ်တုန်းကတည်းကတန်း20လောက်ပိုလာတယ်လို့ဆိုပါတယ်ဒီဒုက္ခသည်တွေတဲကဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှရေပင်တွေထဲမှာတောင်တင်းနေတဲ့ဒုက္ခသည်တွေအတွက်ဒေတာရဲနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝမ်းမြောက်ပေမဲ့အခုတည်းပို့ပြီးလှုပ်ရှားရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ
် We are happy with the fact that countries like Malaysia and Indonesia
Malaysia and Indonesia လိုနိုင်ငံတွေကပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုကယ်တင်ဖို့စလုပ်လာတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ဒါပြင်မြန်မာနိုင်ငံကပါပင်လယ်ပြင်ထဲမှာဒုက္ခရောက်တဲ့သူတွေကိုကယ်ဆယ်တာတွေလုပ်ခဲ့တာပါ။ဒါမှမဟုတ်သိတာကတော့ဒီလိုဒုက္ခသည်ဖြစ်လာတဲ့အကြောင်းရင်းကိုထုတ်ပြောဖို့လိုနေပြီဆိုတာပါပဲ။မြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေကနိုင်ငံမဲ့ဖြစ်နေရတယ်လို့သူတို့ရဲ့ရပ်ပိုင်ခွင့်တွေအတွက်လေးစားမှုလည်းမရှိတဲ့အတွက်ဒီလိုပြဿနာတွေပေါ်နေရတာဖြစ်ပါတယ်
။လူပေါင်း122ယောက်တိုင်မှာတယောက်ကတော့ဒုက္ခသည်ဒါမှမဟုတ်ပြည်ရင်းအိုးရင်ဆန့်ခွာထွက်ပြေးသူဒါမှမဟုတ်နိုင်ငံရေးခိုလုံသူတွေဖြစ်ပြီးဒီကမ္ဘာလက်ရှိအခြေအနေကကုလသမဂ္ဂရဲ့အစဉ်ခံစားမှာထင်ဟပ်နေတယ်လို့ Mr. Guterres ကပြောပါတယ
် It is time for the international community to assume its responsibilities
နိုင်ငံကတာဝန်ကတာဝန်တည်းအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အခြေရောက်နေပါပြီဒုက္ခသည်တွေအတွက်တင်မကပါဘူးဒီလိုမဖြစ်အောင်ကာကွယ်နိုင်မှုဒါမှမဟုတ်ရင်လည်းဒုက္ခရောက်စေနိုင်တဲ့ပြည်ပခတ်တွေအတွက်လည်းအပြေရှာကြရမှာပါ
လက်ရှိမှာအိုးရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အများဆုံးနိုင်ငံဟာဆီးရီးယားနိုင်ငံဖြစ်ပြီးသူ့နောက်မှာအာဖဂန်နစ္စတန်နဲ့ဆိုမာလီယားနိုင်ငံတွေရှိပါတယ်။ဆီးရီးယား၊အင်နီဂျန်၊တူရကီကတော့ဒုက္ခသည်အများဆုံးကိုလက်ခံရတဲ့နိုင်ငံပါ။ဂရိနဲ့အီတလီနိုင်ငံတွေမှာလည်းဥရောပကိုအခြေချခြင်းသူတွေနဲ့ပြည့်နေပါတယ်။ဒီဒုက္ခသည်တွေရဲ့ပြဿနာကိုဘလို့ဝေမျှယူကြမယ်ဆိုတာအတွက်တော့ဥရောပနိုင်ငံတွေကြားအငင်းပွားနေကြတာပါ
။ Italian Deutschland sind jedenfalls
နိုင်ငံကတိုင်ဝမ်ကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အချိန်ရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒါလို့မဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ဒုက္ခရောက်စေတဲ့ပြိပခါတွေအတွက်အပြေရှားမှာပါ
။ Germany နိုင်ငံခြားရေးဝန်ကြီး Frank Walters တိုင်မှာပါ။ EU အဖွဲ့ဝင်နိုင်ငံအများပြားကတော့ဒါကိုလက်မခံကြဘဲ Hungary ကသူ့ရဲ့ Serbia နယ်စပ်ကိုပိတ်ပင်မဲ့အစီအစဉ်ကိုကျင်ညာခဲ့တာဖြစ်ပါလေ။ဂျာမနီနဲ့ဆွီဒင်ကိုသွားမယ်ဒုက္ခသည်အများပြားဟာဘောကန်နိုင်ငံတွေကိုဖြတ်ပြီးဟန်ဂေရီကိုရောက်လာကြတာပါ
175 km ရဲ့ határszakaszról
195 km ရှည်တဲ့နယ်စပ်တစ်လျှောက်မှာ4 m မြင့်တဲ့ခြံစည်းကိုခတ်ပြီးပိတ်ပစ်မယ်လို့ကျွန်တော်တို့ပြောနေတာပါ
ဟန်ဂေရီနိုင်ငံခြားရေးဝန်ကြီးပါကမ္ဘာတစ်လွှာမှာအခုလိုဒုက္ခသည်တွေပေါ်ပေါက်လာနေတဲ့ပြဿနာအတွက်ကုလသမဂ္ဂနဲ့ကုညီထောက်ပံ့ရေးအဖွဲ့အစည်းတွေကတာဝန်ယူနိုင်မှာတော့မဟုတ်ဘူးလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်
တော်ခင်မြို့သက်ပြပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကလှေစီးပြေးဒုက္ခသည်တွေဘက်ကိုလည်းအလှည့်ပေးပါအောင်မရှင်ရခိုင်ပြည်နယ်အတွင်းတောင်တင်နေတဲ့လှေစီးပြေးတွေက38ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံလိုက်ပါတယ်အေရဗတီတိုင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်အတွင်းမှာလက်ခံပေးထားရတဲ့လှေစီးပြေးတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီစစ်မှုလုပ်ငန်းတွေပြီးစီးသွားပြီဖြစ်ပြီးအမြန်ဆုံးပြန်ပို့နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရကပြောပါတယ်လှေစီးပြေးတွေထားနေပြန်ပို့နိုင်ရေးနောက်ဆုံးရအခြေအနေနဲ့အတူဘင်္ဂလားမြန်မာနယ်ကြားစောင့်တပ်ဖွဲ့တွေကြားမှာပြစ်ခတ်မှုရှိခဲ့တဲ့အကြောင်းနောက်ဆက်တွဲအခြေအနေတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ရခိုင်ကမ်းလွန်ပင်လယ်ပြင်ကနေဖမ်းဆီးရမိတဲ့လှေစီးပြေး200ရုထဲကဘင်္ဂလားဒေ့ရှ်နိုင်ငံထံကိုမလွှဲပြောင်းနိုင်သေးတဲ့ကြံရှိနေသေးသူတွေကအများစုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်မံလက်ခံလိုက်တာမို့တောက်ချနေမှာပြန်လည်ပို့ဆောင်ဖို့စီစဉ်နေကြပြီဖြစ်ပါတယ်။အီယာဝရီတိုင်းတွင်းကဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာခိတ္တထိမ့်သိမ်းထားတဲ့လှေစီးပြေး900ကျော်လိုထဲမှာမြန်မာနိုင်ငံသားမဟုတ်သူတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီးစစ်မှုလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။ဒီလိုမျိုးတိတ်ကြံတဲ့လူများစံမှာ300ကျော်လက်ခံမှာဆိုရလေ။အဲ့ဒါကလက်ပြန်ပြောဖို့အခြေရှိတယ်ကျွန်တော်တို့။အတူရောက်တဲ့900ကျော်တော့ verification လုပ်တာပြီးပြီးလို့ကျွန်တော်ပြီးပါတယ်။ကောင်းလေဒီဒီကောင်းလေဘာဖြစ်လဲကျွန်တော်တို့ APN တွေဘယ်လာလဲဆိုတော့တို့အကြည့်ကြည့်မယ်အကြည့်ကြည့်ကျွန်တော်တို့ကလဲမယ်ဒီအားလေးတွေတော့ငြင်းငြင်းထက်ထက်ကြည့်အောင်တော့လုပ်လို့ရပါတယ်
နောက်ထပ်ဖမ်းဆီးရမိပြီးလေစီးပြေး900ကျော်လို့ထဲမှာတော့မြန်မာနိုင်ငံသား200နီးပါးပါရှိခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေအကူအညီနဲ့မလေးရှားနိုင်ငံစီကိုထွက်ခွာကြရင်ပင်လယ်ထဲမှာမျောနေသူတွေကိုရခိုင်ပြည်နယ်တွင်မှလက်ခံထားတာကြောင့်လဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရခိုင်ပြည်နယ်တွင်ကဒေသခံတချို့ဆန့်ကျင်ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားစုံတပ်တို့ဗုဒ္ဓဟူးမှာလည်းအပြန်အလှန်ပစ်ခတ်ခဲ့ကြပြီးမြန်မာရေးပိုင်တဲ့ထဲကိုဝင်ရောက်လာခဲ့တဲ့ဘင်္ဂလားနယ်ကြားစုံတပ်ဖွဲ့ဝင်တအူးကိုမြန်မာဘက်ကဖမ်းဆီးခဲ့ပါသေးတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဝင်ရောက်ကင်တွယ်တာမရှိဘဲနယ်ကြားစုံတပ်ကပဲအရေးယူဆောင်ရွက်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်ကြားစုံတပ်ဖက်ကမကြာခဏဆိုသလိုမြန်မာဘက်ကိုဝင်ရောက်လာတတ်တယ်လို့ရဲမှူးကြီးဦးအောင်စောကပြောပါတယ်။
တခါလေကျတော့ကျွန်တော်တို့ဒီနေချောင်းအဖွဲ့ကြီးနေတယ်လေအလံဝေးတဲ့ခါကျတော့လေသူတို့ကဟိုဘာကောမလဲအမြန်ကြီးဆက်လေစပီးဘုတ်တွေနဲ့လာကြတဲ့ခါကျတော့ကျွန်တော်စီကအလီမီစွာကျွန်တော်စီကမလိုက်နိုင်ဘူးဖြစ်နေအဲ့ဘင်္ဂလားဒေ့ရှ်ဘက်ကလာပြီးတော့ပိုက်ချတဲ့ဟာတွေကျွန်တော်စီဘက်ကပြီးတော့ပိုက်ချနေလူတွေ အဲ့လိုပဲတငါတငါလီတွေကိုပတ်စံရမယ်ပတ်စံနေရောငားတွေရောရားတဲ့ဥစ္စာတွေကိုအဲ့လိုပဲလူယူကြတာပေါ့မှာ
ဘင်္ဂလားဒေ့ရှ်ဘက်ကတော့နှစ်နိုင်ငံနေကြားမြစ်ဖြစ်တဲ့နတ်မြစ်ထဲမှာမတင်ကားတဲ့လေတစင်းကိုလိုက်ရင်းမြန်မာဘက်ကမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြပြီးသူတို့တပ်ဖွဲ့ဝင်ပြန်လည်လွှဲပြောင်းပေးဖို့မြန်မာနေကြားဆောင်တပ်နဲ့ညှိနှိုင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့တာဝန်ရှိသူရဲ့အပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်လူမောင်ခိုကူးသူတွေမူရဲ့မောင်ခိုတွေရာဇဝတ်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာဘက်ကနေကြားဆောင်တပ်ဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတင်းတင်းကြပ်ကြပ်ဂင်တွယ်လာခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နဲ့မြန်မာတပ်တို့ကြားထိတ်တိုက်တွေ့ခဲ့တာလည်းဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်စူးစီးတင်ပြသွားတာပါ။ပြည်တွင်းပြည်ပအိုးအိမ်ဆုံးခွာထွက်ပြေးသူတွေအရေးဒီမှာပဲရန်နာပြီးတော့ပညာရေးကဏ္ဍကိုလည်းကြည့်ကြရအောင်ပါ။ပညာရေးဥပဒေပြုပြင်ပြောင်းလဲပေးဖို့ငြိမ်းချမ်းစွာတောင်းဆိုလှုပ်ရှားရင်းဖန်ဆီးခံရသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့အစိုးရအနေနဲ့အစောပိုင်းဆွေးနွေးသဘောတူထားတာတွေကိုလည်းအကောင့်ထည့်ဖော်ပေးဖို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးလှုပ်ရှားသူတွေကထပ်ပြီးတော့တောင်းဆိုလိုက်ကြပါတယ်။ပညာရေးပြုပြင်နိုင်ရေးဒီကနေ့ကစလို့ရန်ကုန်မြို့မှာစတင်ကျင်းပနေတဲ့သုံးရက်ကြာညီလာခံရဲ့ပထမနေ့ဆွေးနွေးပွဲတွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်မေခါကတင်ပြပေးပါမယ်ရှင်။
ပြီးခဲ့တဲ့မတ်လတွေမှာလုံခြုံရေးအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းပြီးဖမ်းဆီးသွားခဲ့ကြတဲ့သပိတ်မောင်းကျောင်းသားတွေနဲ့ဝန်ရံသူတွေလွတ်မြောက်ရေးအစိုးရနဲ့လေးပွင့်ဆိုင်တွဲဆုံဆွေးနွေးရာကရရှိထားတဲ့သဘောတူညီချက်၁၁ချက်ကိုအကောင့်အထည်ဖော်ရေးဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကရန်ကုန်မြို့မှာကျင်းပနေတဲ့ညီလာခံမှာတောင်းဆိုလိုက်တာဖြစ်ပါတယ
်။ပညာရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခိန်းသိမ်းခံရသောကျောင်းသားကျောင်းသူများနဲ့ဝိုင်းရံသူညီသူများကိုဖြတ်ရှင်းလုပ်ပေးရအောင်ဆို2015ဖေဖော်ဝါရီလ17ရက်နေ့တွင်ကျင်းပခဲ့သည့်မျိုးဝင်ဆိုင်ဆွေးနွေးပွဲ၌သဘောတူညီချက်ဖြစ်သည့်ကျောင်းသားများ၏တောင်းဆိုချက်17ချက်ကိုအမြန်ဆုံးအကောင့်အထည်ဖော်ပေးရန်တောင်းဆိုပါသည်
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အနန္ဒီယာကိုယ်စားလှယ်ဒေါက်တာသိန်းလွင်ဖြစ်ပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲမှာဒီမိုကရေစီပညာရေးတပိတ်မှာပါဝင်ခဲ့တဲ့ကျောင်းသားကျောင်းသူဝန်ရံသူတို့ကိုတပိတ်နဲ့ပတ်သက်၍အရေးမယူဘူးလို့အစိုးရပိုင်းလွှတ်တော်ပိုင်းကသဘောတူလက်မှတ်ထိုးခဲ့ကြပေမယ့်ချိုးဖောက်ပြီးကျောင်းသားကျောင်းသူတွေကိုအရေးယူခဲ့တာဟာအစိုးရအပေါ်ယုံကြည်မှုယုံနေစေတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းဒီမိုကရေစီပညာရေးစနစ်ပေါ်ပေါက်လာဖို့အတွက်ကိုတော့ဆွေးနွေးအဖြေရှားတဲ့နီလန်တွေနဲ့တက်နိုင်သမျှကြိုးပမ်းတော့မှာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
။အနေနဲ့ကတော့နောက်ထပ်ဆွေးနွေးပွဲတွေဆက်လက်တိုက်တွန်းတော့မှာပါ။ကျွန်တော်တို့မှာသဘောတူပြီးသားသဘောတူချက်လည်းရှိပြီးသားပဲ။ပညာရေးပြည်ပြင်ပြောင်းလဲဖို့အတွက်ဒီလေးပွင့်ဆိုင်ကအမြဲမပြတ်လက်တွဲဆောင်ရွက်တော့မယ်ဆိုတဲ့သဘောတူချက်ချက်ရှိတယ်။အဲ့ဒါကိုကျွန်တော်တို့ထပ်ပြီးတော့တတိပေးမယ်။အဲ့ဒီပြင်ကျွန်တော်တို့ဟို advocacy လုပ်ငန်းတွေဒါဒီပညာရေးပြည်ပြင်ပြောင်းလဲမှုလိုတယ်ဆိုတော့ခြေခြေပြန့်ပြန့်ဖြစ်သွားအောင်လွတ်တော်မှာရောလွတ်တော်ပြင်ပမှာရောခြေခြေပြန့်ပြန့်ဖြစ်ဖို့အတွက်ကျွန်တော်ဆွေးနွေးပွဲတွေဆက်ပြီးတော့လုပ်သွားမယ်။နောက်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုလည်းကျွန်တော်ရယူသွားမှာ
။လက်ရှိမှာအမျိုးသားပညာရေးဥပဒေချမ်းကိုပြည်ထောင်စုလွှတ်တော်မှဆွေးနွေးလျက်ရှိပြီးလက်တလောဆွေးနွေးအတူပြုချက်များမှာကျောင်းသားတွေနဲ့ NNEA ဘက်ကတောင်းဆိုထားတဲ့အဓိကအချက်တွေဖြစ်တဲ့ဘိုးချုပ်ကင်မှုလျှော့ချရေး၊ကျောင်းသားတမကဖွဲ့စည်းရေးနဲ့တိုင်းရင်းသားဘာသာစကားဆိုင်ရာသင်ကြားရေးစတဲ့အချက်တွေကိုဥပဒေချမ်းမှာပါဝင်ခွင့်မရဘဲပယ်ချခံရတယ်လို့ NNEA ကဒေါက်တာသိန်းလွင်ကပြောပါရယ်။ NNEA အဖွဲ့ဝင်လည်းဖြစ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာညညိုသိန်းကတော့ဆွေးနွေးနေဆဲဖြစ်တဲ့အမျိုးသားပညာရေးဥပဒေချမ်းမှာအခမဲ့ပညာရေးစနစ်ကိုအလဲတန်းအထိထားပေးရန် NNER ကတောင်းဆိုထားမှုကိုပယ်ချခံခဲ့ရကြောင်းဒီမိုကရေစီပညာရေးထစ်ထွန်းနိုင်ဖို့အတွက်လိုအပ်နေသေးတယ်လို့ခုလိုပြောဆိုလိုက်ပါတယ်။
အဲ့တော့ inclusive education နဲ့ပတ်သက်လို့ရှိရင်ကျမတို့ကဒီသဘောတရားကိုပေါ့နော် NNER အနေနဲ့အမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာရောပေါ့နော်ဒါကျမတို့အချိန်ချင်းကျမတို့ရှင်းပြပါမယ်။ပြဿနာဘာလဲဆိုတော့ကျမတို့ရှင်းပြလို့ရှိရင်အဲ့ဒီရှင်းပြတဲ့ဘွဲကိုတက်လာတဲ့လွတ်တော်ကိုယ်စားလှယ်နဲ့အားမယ်သွားတယ်။သို့တော့ဆုံးဖြတ်တဲ့အခါကျတော့အဲ့ဒီလွတ်တော်ကိုယ်စားလှယ်600ကျော်လောက်ကဆုံးဖြတ်တယ်။အဲ့ဒီ600ကျော်လောက်ထဲမှာကျမတို့ရှင်းပြတဲ့ဟာကိုနားထောင်ထားတဲ့နားလည်တဲ့လူကခုနက10ယောက်15ယောက်ထဲမပေါ်ဘူးပေါ့နော်။အဲ့ဒီနည်းနဲ့ကျမတို့ကအနည်းတန်းနဲ့ဒါချုံနေတာဖြစ်ပါတယ်။
NNER ကကြီးမှုကျင်းပနေတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာဒုတိယအကြိမ်ညီလာခံကိုဇွန်လ18ရက်နေ့20ရက်နေ့ထိ3ရက်ကြာကျင်းပမှာဖြစ်ပြီးပညာရေးကိုယ်စားလှယ်ထောင်ကျော်တက်ရောက်လျက်ရှိပါတယ်
။မြန်မာပညာရေးပြုပြင်နိုင်ရေးညီလာခံပထမနေ့ဆွေးနွေးပွဲအကြောင်းကိုမေခပြောပြသွားတာပါ။အခုတခါတော့တောက်သုံးရေခက်ခဲရှားပါမှုအခြေအနေကိုပြောပြပေးပါဦးမယ်ရှင်။ မြန်မာနိုင်ငံမှာရေကောင်းရေတန်းရဖို့ခက်ခဲနေကြပဲလို့အခုလအတွင်းထွက်ပေါ်လာတဲ့အမျိုးသားစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ရေတန်းထုတ်လုပ်ငန်းတွေကြကြပြန့်ပြန့်ထွက်ပေါ်လာပေမဲ့လည်းလူအများစုကဝယ်ယူသုံးစွဲဖို့မတတ်နိုင်ကြပဲတောက်ရေအိုးစင်တွေကိုပဲအားထားနေရဆဲလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းရေပေးဝေရေခြေကန်အဆောက်အုံခေါင်းတွေမရှိတာကလည်းမြန်မာပြည်သူအများစုအတွက်ရေတန်းရရှိမှုကိုအခက်အခဲတွေဖြစ်စေကြောင်းပြောနေကြတာပါ။အပြည့်စုံကိုတော့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာတိုင်းပြည်ရဲ့စီးပွားရေးလည်းကြီးထွားလာနေတာနဲ့အမျှတောက်ရည်တန်းဈေးကွက်တွေလည်းခြေပြန့်လာနေပါတယ်။ဒါပေမဲ့လူတဦးချင်းစီရဲ့တစ်နှစ်ပြန့်မြဝင်ငွေဟာအမေရိကန်ဒေါ်လာ1100လောက်ပဲရှိတာကြောင့်အများစုကတော့ရေတန်းတစ်ဘူး300လောက်ကိုဝယ်တောက်ဖို့မတတ်နိုင်ကြပါဘူး။ဒီပေးဝေးအခြေခံအဆောက်အုံကောင်းတွေမရှိတာရေတန်းဘူးတွေဈေးကြီးတာကြောင့်အများစုကအခုချိန်ထိတောက်ရည်အိုးစင်တွေကိုအားထားနေရတော့ပဲဖြစ်ပါတယ
်။အကောင်းတာလို့ရှိတော့အလိုလိုတောက်ရရတာဟုတ်လား။ဒီဟိုကြီးကကြည့်တာဟောတိုင်းလိုင်းကခက်ခဲကြည့်တာဟောကောင်းပါလား
လူသွားလူလာများတဲ့အနေအားလေးဆိုတော့လေအများအားလုံးထားတဲ့လူတွေလည်းကုစုလည်းရဝန်တော်ဝဆိုသလိုပေါ့ပေါ့အပြည်သူသွားလာမှုတွေရတယ်အားလုံးအကုန်လုံးကောင်းပါလေထားတဲ့လူတော့ပေါ့မထားတဲ့လူလည်းမတော့နဲ့ပေါ့
ရန်ကုန်မြို့နေလူ9သန်းမှာ60ရာခိုင်နှုန်းလောက်ပဲအိမ်မှာဂျူးပြူရရရှိကြပါတယ်ပြီးခဲ့တဲ့ဆက်ဆိုးရလက်ထက်ရင်းနှီးမြုပ်နှံမှုတွေအားနည်းခဲ့တဲ့အတွက်လူ၁၀ယောက်မှ၈ယောက်လောက်ကရေရင်းရေကန်တွေမြချောင်းတွေလိုဘေးကင်းလုံခြုံမှုမရှိတဲ့ရေတွေကိုမဖြစ်မနေတောက်သုံးနေကြရပါတယ်။တစ်ဖက်မှာလည်းစီးပွားရေးကြီးထွားလာတဲ့အများရေတန်းထုတ်လုပ်သုံးစွဲမှုဟာရေငှားထက်ပိုများလာပါတယ်။နာမည်ကြီးအယ်ပိုင်းရေတန်းကုမ္ပဏီဟာမနစ်ကရေတန်းဘူးတန်း100လောက်ထုတ်ခဲ့ပြီးတော့2015ခုနှစ်မှာတန်း300လောက်ထိထုတ်ဖို့မှန်းထားပါတယ်။ရေတန်းထုတ်လုပ်တဲ့ကုမ္ပဏီတွေထဲမှာဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီလည်းပါဝင်ပေမဲ့အခုချိန်ထိတော့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေမလုပ်သေးပါဘူး။လွိုင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာဆိုင်းဆန်ထွန်းကတော့ရေတန်းလုပ်ငန်းဟာအလားအလာကောင်းပြီးတော့လူတွေချမ်းသာလာတဲ့အမြလူလက်တန်းစားတွေရဲ့မြုံမှတ်ချက်တွေလည်းပိုရှိလာနေတယ်လို့ပြောပါတယ
် Previously a lot of small players they don't care for the water treatment they just get it from maybe underground or from
ရေနဝဆိုကုမ္ပဏီအသေးလေးတွေအများကြီးပါသူတို့ကရေကိုတည်တည်ချာချာတန့်စင်ဖို့လိုတယ်ဆိုတာကိုဂရုမစိုက်ပါဘူးအဝီစီတွင်းကဖြစ်ဖြစ်ဒါမှမဟုတ်မြို့ရင်းကပေးတဲ့ရေပိုက်ကနေရေတွေကိုယူကြပါတယ်ခပ်ပေါ့ပေါ့ပဲသဘောထားပြီးလောက်ကြတယ်တခြားနိုင်ငံတွေကနေကျွန်တော်ရခဲ့တဲ့အတွေ့အကြုံတွေအရအည်အသွေးကောင်းတာမကောင်းတာတွေလူမှုအပေါ်မှာအကျိုးသက်ရောက်မှုရှိနိုင်တယ်ဆိုတာကျွန်တော်သိပါတယ
်။ဒါပေမဲ့မြန်မာနိုင်ငံမှာရေတန့်ဝယ်ယူသုံးစွဲမှုနှုန်းဟာဒေသရင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်နည်းနေတော့မှာဖြစ်ပါတယ်။ Euromonitor International အဖွဲ့ရဲ့2014အစည်းအဝေးခန်းစာအရမြန်မာနိုင်ငံမှာရေတန့်ဘူးဝယ်ယူသုံးစွဲမှုဟာတအိမ်တောင်ကို 3.1 လီတာပဲရှိပြီးတော့အာရှပစိဖိတ်ဒေသတစ်ခုလုံးမှာတော့21လီတာရှိပါတယ်။ပြီးခဲ့တဲ့ February လမှာကျန်းမာရေးဝန်ကြီးဌာနကရေတန်းကုမ္ပဏီ80ကိုကျန်းမာရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်ပိတ်ပစ်လိုက်ပြီးတဲ့နောက်ရေတန်းရရှိမှုနဲ့ပတ်သက်ပြီးတော့လဲစိုးရိမ်မှုတွေတိုးလာနေပါတယ်။အခုလအတွင်းထွက်ပေါ်ခဲ့တဲ့အမျိုးသားစစ်တမ်းကောက်ယူမှုအရမြို့နယ်လူထုရဲ့38ရာခိုင်နှုန်းပဲတောက်သုံးရေတန်းရရှိပြီးတော့ဒါဟာကြီးလက်ဒေသထက်2ရာခိုင်နှုန်းလျော့နေပါတယ်။ရန်ကုန်မြို့ကအထူးသဖြင့်မြို့အပြင်ပိုင်းတွေမှာနေထိုင်ကြတဲ့လူအများစုဟာရေတွင်းရေကန်တွေကိုအမိပြုတ်နေရတော့ပဲဖြစ်ပါတယ်။စေအနာရှင်စနစ်အောင်မှာဆယ်စုနှစ်ပေါင်းများစွာလစ်လူရှုခံခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ရေပေးဝေးစနစ်တစ်ခုလုံးဟာတခြားအခြေခံအဆောက်အုံတွေအတော်များများလိုပဲအသစ်ပြန်လဲဖို့မဖြစ်မနေလိုအပ်နေပြီဖြစ်ပါတယ်။ရန်ကုန်မြို့မှာတော့ပြင်သစ်ကုမ္ပဏီတစ်ခုကတန်ကြီးတက်နေတဲ့ရေပိုက်မိုင်ပေါင်းထောင်နဲ့ချီကိုစီးကြောတာတွေပြန်ပြင်တာတွေလုပ်ဖို့အတွက်စီမံကိန်းတွေအကြမ်းရေးဆွဲနေပါတယ်။ Igis ကုမ္ပဏီရဲ့ Engineer Marion Haas ပြောတာကတော့
The whole network actually has to be renovated.At least part of it the part of these too old or too damaged
ဒီလိုရေပိုက်တွေအကုန်လုံးပြန်ပြင်ဖို့လိုပါတယ်အနေအဆုံးတော့အရန်ဝင်ဟောင်းပြီးတော့ပြည့်စင်းနေတဲ့အပိုင်းတွေကိုလုပ်ဖို့လိုတယ်လေ
ရေပိုက်တွေအကုန်လုံးလဲဖို့အတွက်ဆိုရင်နှစ်20လောက်ကြာနိုင်တယ်လို့သူကပြောပါတယ်အဲ့ဒီအချိန်တွင်းမှာတော့ရန်ကုန်မြို့ကလမ်းသွာလမ်းလာတွေအနေနဲ့ရေငတ်ပြည်စီဖို့အတွက်စေနာရှင်တွေရဲ့ရေကူးသူလုပ်မှုအပေါ်မှာပဲအားထားနေရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ကြာတာပရင်းညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်အဲ့ဒီအချိန်ပိုင်းတွေမှာအရင်ဆုံးတွင်းလွန်တုတ်ကွေးအကြောင်းသိကြရမယ်ကျမရဲ့စီစဉ်လူဦးရေနဲ့သကောင်စီအကြောင်းမြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာမှာတော့အပြစ်ရက်စဲရေးဖြစ်နိုင်မဖြစ်နိုင်နဲ့ပတ်သက်လို့အခုလိုနားဆင်ရပါမယ်
NCCT အနေနဲ့ပြီးလို့မပြည့်တဲ့အချက်လက်တွေဆိုတော့နည်းနည်းပို့ပြီးတော့ခက်တဲ့အနေထားလို့ပြောလို့ရပါတယ
်အပြည့်ရဲ့ညီနိုင်ရေးအဖွဲ့ခေါင်းဆောင်တူဖြစ်တဲ့နိုင်ဟန်သားရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသကအဖြစ်အဆုံးလင်ကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးကျန်းမာရေးစီစဉ်ကိုနားဆင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးယောဂါကာကွယ်ရေးအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်အခုလိုမိုးရသည်မှာပိုဖြစ်လေရှိတဲ့သွေးလွန်တုတ်ကွေးယောဂမြန်မာနိုင်ငံမှာဒီနှစ်ပိုအန်ဒီရရှိနေလို့ကာကွယ်ရေးအထူးလှုပ်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်ဒီယောဂကာကွယ်ရမှာယောဂကူးဆက်စေတဲ့ခြင်ကြားမပေါက်ဖွားအောင်တုတ်တင်နိုင်အောင်နဲ့အကိုက်မခံရအောင်လုပ်နိုင်တဲ့နည်းတွေကိုသိထားပြီးလက်တွေ့ကျင့်သုံးဖို့အရေးကြီးပါတယ်ဒီအကြောင်းစစ်တက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมกะดรสวัสดีครับคุณรู้မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးဖြစ်တာ ਨੇ ပတ်သက်ပြီးတော့ပြီးတဲ့တစ်ခါကတော့သွေးလွန်တုတ်ကွေးဖြစ်တာကိုကြိုပြီးတော့စောစောစီစီသိနိုင်ဖို့လက္ခဏာတွေအကြောင်းရှင်းပြခဲ့တယ်နောက်ဒီခေယုတ်တရားမဲ့နေထားတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောပြခဲ့ကြတယ်ပေါ့ဒီတစ်ခါတော့ဆရာကြီးဒီသွေးလွန်တုတ်ကွေးလုံးဝမဖြစ်အောင်ရောကာကွယ်လို့ရတဲ့အနေထားရှိလားဆရာကြီ
းဟုတ်ကဲ့သွေးလွန်တုတ်ကွေးကတော့ချင်းပုံးခေါ်ချင်းကြောက်ခိုက်တာနဲ့တစ်ဆင့်ဒီဗိုင်းရပ်စ်ကကူးဆက်တယ်ပေါ့နော်အဲ့တော့ခြင်ကိုက်မခံရရင်တော့မဖြစ်နိုင်ဘူးဗျာအဲ့တော့ခြင်မကိုက်ခံရနိုင်တဲ့နီလန်းတွေကကာကွယ်တဲ့နီးပေါ့
ဟုတ်ကဲ့ဆရာအခုလိုဒီခြင်ကိုက်ခံရတာနီးကာကွယ်နိုင်ဖို့အတွက်ဘာတွေလုပ်ဖို့လဲ
ဟုတ်ကဲ့အဓိကတော့ဒီခြင်ကသက်တမ်းနဲ့သိတော့မရှိဘူးပေါ့နော်မတပတ်ဆယ်ရတလောက်ပဲကြာခြင်ကပေါက်ပွားလာလိုက်ပိုးလောက်လာရနေတော့ခြင်ဥရေဥရေရေကြီးရေသန့်မှဥရေဆိုတော့ဒီခြင်ကရေဖို့ရေသွုံးမှမဥပါဘူးဒီကြေးကြီးရေတန့်ပေါ့နော်အင်းထဲမှာလောင်ထားတဲ့ရေတို့ဘဝင်းကြီးကရေအိုင်လေးတွေမှာတင်နေတဲ့ရေညောင်းထဲမှာဆောင်ကြည်တဲ့တန့်တဲ့ရေပေါ့နော်အဲ့လိုမျိုးမှာပေါက်ပွားတယ်ဥချတယ်အဲ့ဒီကပိုးနောက်လမ်းတွေပေါက်တယ်အဲ့ဒီကမှချင်ဖြစ်တယ်ပေါ့နော်အဲ့ဒါမျိုးကလည်းဓမ္မထွေလဲဆိုလို့ရှိရင်မိုးရွာလိုက်အဲမိုးရွာတလဟောရွာနေလည်းသူကညောပါသွားတယ်ဒါပေမဲ့မိုးရွာလိုက်နေပူလိုက်မိုးရွာလိုက်နေပူလိုက်ပေါ့ဒီလိုရေတင်ကြတယ်တတ်တယ်အဲ့တော့ဒီပိုးလောက်လမ်းနှိမ့်နေရေတွေကရေကြီးပါနောက်ဒီခြင်နေနဲ့လည်းဘူးဝေးပြနေတာမဟုတ်ပါဘူးနော်သူရဲ့ flight range ကခိုက်တရာလောက်ပဲရှိတယ်ဆိုခိုက်တရာပတ်ဝန်းကျင်လောက်မှာပဲပြနေတာပေါ့အဲ့တော့ဆိုရပါပူရေးချီလဲဆိုလို့ရှိရင်နေ့အချိန်မှလည်းခိုက်တတ်တယ်အဲ့တော့နေ့အချိန်မှကလေးတွေစုဝေးတဲ့နေရာပေါ့နော်လွယ်တကူခြင်ရလည်းတယောက်ပြီးတယောက်ခိုက်နေတဲ့နေရာမျိုးဥပမာနေကလေးရင်းချောင်းမူဂျိုချောင်းကျူရှင်မူဂျိုတဲ့ဆိုင်ကျောင်းသားရဲ့ကျောင်းကပူရေးချီတော့မူလာရန်ကြောင့်လေရန်ကြောင့်ကတန်ကြောင့်ဒီကျောင်းတွေနေ့ချိန်မှာကလေးတွေစုဝေးတဲ့နေရာပတ်ဝန်းကျင်မှာပိုးလောက်လမ်းခင်မပေါက်ပါဘူးရေပ
ါဟုတ်ကဲ့ဆရာဒီကလေးတွေစုဝေးတဲ့ကျောင်းနေရာတွေအချင်းတခြားရောဒီဘယ်နေရာတွေမှာအဓိကထားပြီးတော့လုပ်ဖို့လုပ်နေ
လဲကျတော့ဟိုနေရာတိုင်းမှာလုပ်နိုင်ရင်တော့လည်းကောင်းတာပေါ့နော်တိုးတော့လည်းဒါလည်းဖြင့်လူကြီးထူထပ်တဲ့နေရာပေါ့အဲဆိုလည်းချင်းရလည်းဒီတစ်ယောက်ပြီးတစ်ယောက်တည်းအမိတိုင်ခိုင်နေတော့ပေါ့နော်အဲ့တနေရာတနေရာတိုက်ဝေးရင်တော့လည်းအဲ့လိုခုံပြီးတော့မပူနိုင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီကလင်းငယ်တွေစုဝေးနေတဲ့ကျောင်းတွေနဲ့ဒီလူနေထူးထပ်တဲ့နေရာတွေမှာဘာတွေလုပ်ဖို့လုပ်လဲဆရာကျောင်းဝယ်ဖို့အတွက်
ကျတော့ကျွန်တော်လည်းအများအားပြောနေတာပေါ့နော်ဒီပိုးလောက်လမ်းနေရေးဒီပါပေါ့ဖုံးသွန်ခတ်ရှိလောင်းထောင်လဲဖွင့်မြုပ်ရှင်းမှုပေါ့နော်ဆိုတော့ရေကန်နေရိုးတွေရေကန်နေမှာဖုံးထားမယ်ဖုံးဖုံးထားမယ်ပေါ့ကတိုင်ကြီးတို့ပါတော့ဆိုတော့အဲ့ဖြစ်နိုင်ရင်ခဏခဏရေးလဲအသွင်ပြင်မယ်သွင်တဲ့အခါမှာလဲအသွင်နိုင်ရည်ကိုပုတ်တိုက်ပြီးတော့ဆေးချောမယ်ပေါ့နော်ဒါသွင်နိုင်တဲ့ဦးပမာဏရှိတဲ့ရေရှိတဲ့ရေသွင်အောင်လဲအရာတွေပြောတာပါခတ်ဆိုတော့ဥက္ကံလိုအမျိုးကြောင့်မသွင်နိုင်ဘူးဆိုတဲ့ခက်ကြစီပိုးနောက်တန်းမျိုးရေစင်းနဲ့ခတ်ထုတ်ပြင်မယ်ဖြစ်တစ်ခါလေးကျရေရရှားတာပေါ့အဲ့ကျတော့သွင်မကျနိုင်လို့ရှိရင်ဦးတစ်ခုကနေတစ်ခုပြောင်းမယ်ပုံးတစ်ခုကတစ်ခုပြောင်းရင်ဂျာမရေစစ်ခံပြီးပိုးနောက်တန်းမျိုးဆေးယူမယ်ကွန်တန်ကဆက်လောင်းဆိုတော့ဒီကြောင်းရင်အောက်ခံခွက်ဒီမှာနော်အဲလိုရေစုနေတာပေါ့အဲ့ဒီနေရာမှာညဝိုင်းလို့ပါလောင်းထားမယ်လောင်းထောင်စားနေမှာက လေးအဲ့လိုရှင်ကျွန်တော်နည်းအိမ်မယ်နော်နေ့ချိန်မှာချိန်ခိုက်တာပေါ့နော်ညတော့ကျွန်တော်ထားမသေးကြတော့ပေါ့နေ့လေအိပ်တာလေကျွန်တော်လည်းအိပ်ဖို့ဆိုလိုတာပါနေ့လေဆိုတာဒီပြပန်းဦးတို့ဒီဖရားညောင်ကြီးဦးအဲ့ဒါတွေကိုနေ့ရက်တခါသုံးရက်တခါလဲပြီးတော့အထက်ထဲပုတ်တိုက်စီခိုင်းတယ်ပုလာတာမပေါ့ဘူးနော်ဖွင့်ဆိုတာကတော့ပရင်းပေါက်ပရင်းရောက်ရအောင်ပရင်းပေါက်တွေဖွင့်ထားကြခြင်းချေရပြေးတယ်ပေါ့မြုပ်ဆိုတာတော့ဘက်ထရီဦးတို့โอจันเบรุนะอะไรคนนี้เนี่ยมาเยซูนี่แหละอะไรเนี่ยมาสู้ได้เยจีเยตาเนี่ยมาตองปอกตะแล้วไอ้หลอမျိုးนี่โหโอจันเบรแบตเตอรี่สุดตายาคนดำนี่พอเยวนไหนน่ะก็ว่าเยซูเนี่ยเนาะซินสรแล้วฉုံปုတ်ดิพอเนาะเปเปเปปองดิเบ้นมาซินปอกในเนี่ยนี่อะไรซินนินไปอ่ะมั้ยหมกก็တော့ซีหมกตาพอสรละจินโหลောက်ตาหมกอูดิปอกปาไปละฉินโหนันเตโหด้วยฉินซีหมกอ่ะหมกだတော့ကလေးတယောက်ခြေုံတက်ပြီဆိုတာနဲ့ကျမရဲ့ဝိညာဏကအကြောင်းကြားပြီးပတ်ဝန်းကျင်မှာလာပြီးဆေးမုတ်တာကိုတုတ်ကြပါ။အဲမှာလူတွေကဒါကိုအဓိကအရေးကြီးတယ်လို့ပဲထင်နေတယ်ပေါ့နော်။အမှန်တော့ခုနဆိုရဲဘုလောက်လာနေနေလောက်ကနေရပို့ပြီးတော့အရေးကြီးပါလား။ဟု
တ်က
ဲ့။အဲကလေးတွေကိုအခိုင်မခံဘူးကတော့ personal protection ပေါ့နော်။ခြင်းမခိုက်တဲ့ prevalent ခေါ်တော့ပေါ့။ဟိုတော့ mask တို့ပြပီတို့လို့ရှိရင်လင်းစေလင်းထားမယ်။ဘောင်းမီရှေးအင်းကြီးရှေးဝတ်မယ်။ကျန်ကမ်းကအောင်လုပ်တဲ့မျိုးရွာလေးတွေလုပ်ဖို့ကောင်းပါပြီ။ပြင်သေးခွန်ထုံးမယ်ပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ရှိတဲ့သူလွန်တကွေရုပ်နဲ့ပတ်သက်ပြီးတော့လုံးဝမဖြစ်အောင်ကာကွယ်တာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
။ဟုတ်ကဲ့ဒီဖုန်းတုံကတ်ဆစ်လောင်းတောင်လည်းဖွင့်ညှုပ်ရှင်းမှုံပါလေ။ကျွန်တော်အခုတော့ဖြတ်ထည့်ကျင်တယ်အဲ့ဒါပါလဲဆိုခဲစိန်ပေါ့နော်။ခဲဆိုတာတိတ်ကြီးရောက်ပါလေ။ပါလို့ဆိုအပိတ်လို့ခေါ်တယ်ပေါ့ ABAT အပိတ်အတီမိုဖော့စ်ပေါ့နော်။အဝတူရတကယ်တော့ဒီပိုးလောက်လမ်းကိုတတ်တဲ့ဆေးပါ။ကြောက်ချင်လေးတွေပဲမှုန့်လေးတွေပေါ့နော်။အဲ့ဒါတွေကိုထည့်ထားလို့ရပါတယ်။အဲ့ဒါကိုရေးဆဲကလာပေါ့နော်။အဆောက်ဝင်ရင်အဆက်စားလုံးလုံးတစ်စုံထည့်ထား။အဲ့ဒီဆဲတန်းဆိုစုံပေါ့နော်။အဲ့ဒါကို plus sign နဲ့ထည့်ပြီးအဲ့မှာအိမ်မှာအပေါက်တွေပေါက်ထားပေးလိုက်။ဒီရေထဲမှာဒီရှေးပြန်သွားပြီးရင်ပိုးလောက်လမ်းမပေါက်ဘူးပေါ့နော်။အဲ့ဒါလည်းထည့်ရပါတယ်။ဆဲဘက်လောက်ထိခံပါတယ်။အဲ့လေခုထရောက်တဲ့အမိုက်ဝင်းဌာနနဲ့တုံးနေတဲ့နည်းပညာတစ်ခုရှိပါကျွန်တော်ကြားတော့ဒီဘိတ်ကိုလည်းဒီပတ်ဝန်းကျင်ဆိုင်နေပေါ့နော်ဥမာခြေဆိုင်ပေါ်မေးရှော့ပင်းစင်တာလိုဟာမျိုးမှာဆိုဝယ်လို့ရတယ်လို့ပြောပါတယ်နောက်တစ်ခါဒီ NGO တစ်ခုကလည်းဒီအဘိတ်တွေကိုဝယ်ပြီးတော့နေရာမှာလူတန်းနေဆိုပြီးကျွန်တော်တွေ့လိုက်ရပါတယ်အမိုက်ဝင်းဌာနလည်းထည့်ပေးလျက်ရှိပါဒါကိုတိတိယောက်တော့လည်းကျေပင်းများလုပ်လို့ရှိရင်ဒီဘုလောက်ကနေနေရတဲ့ခါကျတော့ချင်းကိုလည်းပပပွားအောင်လုပ်ပြီးသားဖြစ်သွားစီမံပါတယ်နောက်တစ်ခါစင်စရာပါလေဆိုစေရင်ချင်တော်ပါနော်ဘုဒ္ဓစေစင်ထားတဲ့ချင်တော်တွေမှာချင်လာနိုင်ပေးပါဒါဒီညှက်ပြအတွက်သုံးဝင်တယ်လို့သူလုံတကူအတွက်လည်းသုံးဝင်ပါတယ်အဲချင်တော်တွေမဟုတ်တချို့မှာဆိုတော့ကြောင်းနေမှာဆိုစေစင်ခန်းစီလိုက်ကပရင်ပေါက်လိုက်ကဒါမျိုးတွေသုံးပြချင်အပ်တယ်သူလုံတကူကဝယ်ရင်မှသုံးဝင်နိုင်မှာ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာတာပရင်းနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ကတောက်ကြနေမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးတုံးသက်ချက်ကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့လကထုတ်ပြန်ခဲ့တဲ့လူဦးရေနဲ့အိမ်အကြောင်းသံကောင်းစင်းကိုဥအောင်ခင်ရဲ့ဥအောင်ခင်ကတုံးသက်ထားပြီးကိုကျော်ကျော်တိတ်နဲ့အတူတင်ပြပေးပါလိမ့်ရှင်။
ထောင်စလေးကကောက်ယူခဲ့တဲ့မြန်မာနိုင်ငံလူဦးရေနဲ့အိမ်အကြောင်းသံကောင်းစင်းပင်မအစီရင်ခံစာကိုမေလ29ရက်နေ့ကမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ပြန်ပါတယ်။298မျက်နှာအစီရင်ခံစာကိုသံကောင်းစင်းအတွင်းနှစ်လို့ခေါ်ပြီး2014ဩဂုတ်လမှာထုတ်ပြန်တဲ့58မျက်နှာရှေ့ပြေးလူဦးရေစာရင်းကိုတော့အတွင်း1လို့ခေါ်ပါတယ်။တိုင်းဒေသကြီးပြည်နယ်တစ်ခုစီရဲ့အစီရင်ခံစာ15ခုပါဝင်တဲ့သံကောင်းစင်းအတွင်း3ခုတော့ရှင်းနေအစောပိုင်းလောက်မှာထုတ်ပြန်နိုင်မယ်လို့သိရပါတယ်။ကုလသမဂ္ဂလူဦးရေရန်ပွင့်ဝေးအဖွဲ့နဲ့နိုင်ငံတကာကကူညီလို့အကောင့်တွေဖွင့်နိုင်တာလို့ဆိုပါတယ်။ Australia, Finland, Norway, Sweden, Germany, Italy, Switzerland, Britain နဲ့ American ကလည်းဤပညာငွေကြေးနဲ့ပစ္စည်းကရိယာတွေကူညီထောက်ပံ့ကြောင်းသိရပါတယ်။မဆလာကိ26နှစ်မှာအထက်လူကြီးကျယ်အောင်စီးရင်လိန်ပြတာတွေများလုံးတဲ့အတွက်မြန်မာအစိုးရရဲ့စီးရင်စရာကိုကဘာမှာအယုံကြည်မရှိကြပါဘူးစစ်အာဏာရှင်ခေတ်23နှစ်မှာစီးရင်စရာထုတ်ပြန်ကြေညာတာမျိုးမလုပ်ပဲတင်းတလို့လုပ်တဲ့အတွက်မြမအခြေအနေကိုခမန်းယုံလောက်တာလုပ်နိုင်ပါတယ်ဒါကြောင့် လက်ရှိသကောင်ပြင်းကိုပထမဆုံးနိုင်ငံတကာစံချိန်မီစရင်လို့ဆိုနိုင်ပါတယ်
တူတက်ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲဖော်ရမှာလူဦးရေလူမှုရေပညာရေစီးပွားရေစတဲ့အခြေအနေတွေကိုမှန်ကန်စွာသိရှိနားလည်မှသာအောင်မြင်နိုင်ပါတယ်ဒီနေရာမှာသကောင်စီရင်ဟာအလွန်အရေးကြီးပါတယ်အနည်း90ဆရာနာရှင်ကြီးစိုးမှုကြောင့်ဖြစ်ပေါ်လာတဲ့လူမှုစီးပွားရေးကွာဟမှုနဲ့မညီမျှမှုတွေကိုသကောင်စီရင်ကပြသတာမှုပြဿနာဖြေရှင်းမှုကျူးပန်းရမှာအများကြီးအထောက်အကူပြုပါတယ်စီးရင်ကောက်ယူတဲ့တရင်နှစ်ပတ်မှာစီးရင်ကောက်ခံသူ3000ကျော်ဟာနိုင်ငံတော်ဝန်ကအိမ်တော်စုပေါင်း13000ကျော်လူဦးရေ68ရာခိုင်နှုန်းကိုတွေ့ဆုံပြီးစီရင်ပြုစုနိုင်ခဲ့ပါတယ်။ရိုဟင်ဂျာအမည်ပြဿနာပေါ်တဲ့ရခိုင်၊ကချင်နဲ့ကရင်ပြည်နယ်ဒေသတချို့မှာစီရင်မကောက်ယူနိုင်တဲ့အခြေအတွေ့လူဦးရေ2ရာခိုင်နှုန်းဟာခက်မှန်းချက်ဖြစ်ပါတယ်
။ဒါကြောင့်မို့လို့ကောင်စီရင်မှာပေါ်ပြတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း53တန်းခွဲမှာခက်မှန်းတဲ့လူဦးရေတန်း2000ကျော်လဲပါဝင်ပါတယ်။ရခိုင်ပြည်နယ်မှာခက်မှန်းတဲ့လူဦးရေတန်းကျော်ရှိပြီးကချင်ပြည်နယ်မှာ4000ကျော်ရှိပါတယ်။KIA လက်အောက်ကကျေးရွာ69ရွာကိုစရင်မကောက်နိုင်ပါဘူး KNU တမဟာငါဌာနချုပ်နေမြေဖြစ်တဲ့ဖာပုံမြို့နယ်ကကျေးရွာအချို့မှာစရင်ကောက်ယူခွင့်မရတဲ့အတွက် KNU ပေးပို့တဲ့လူဦးရေ9000နီးပါးကိုခမန်းကြီးအဖြစ်ပေါ်ပြထားပါတယ်ဒါကြောင့်လူဦးရေတန်း90နဲ့2000ကျော်ကသာစရင်ကောက်ယူနိုင်ခဲ့ပါတယ်လွန်ခဲ့တဲ့အနှစ်30ကျော်မဆလကဲ့1983မှာကောက်ယူတဲ့လူဦးရေစရင်နဲ့စာရင်56ရာခိုင်နှုန်းပုံမှန်များပြားလာတာတွေ့ရပါတယ
်။ရန်ကုန်တိုင်းမှာလူဦးရေ9000ကျော်ရှိတာမူအများဆုံးဖြစ်ပါတယ်။တိုင်းပြည်လူဦးရေ14ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာနေထိုင်ပါတယ်။အေရဝတီတိုင်းနဲ့မန္တလေးတိုင်းမှာလူဦးရေ6000ကျော်စီရှိကြပြီးရှမ်းပြည်နယ်မှာလူဦးရေ6000နီးပါးစကိုင်းတိုင်းမှာ9000ကျော်ရှိပါတယ်။ဒီတိုင်းနဲ့ပြည်နယ်5ခုမှာတိုင်းပြည်လူဦးရေ60ရာခိုင်နှုန်းနေထိုင်ပါတယ်။ဒါပေမဲ့မြို့နယ်လူဦးရေဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီး90ရာခိုင်နှုန်းရှိပါတယ်။ဒီလုံးခြုံကြည့်ရင်တော့လူတရာမှာ30တာမြို့ပြမှာနေထိုင်ကြပြီးကျေးလက်မှာနေထိုင်သူ80ရှိနေပါတယ်။ရန်ကုန်တိုင်းတစ်ခုဒီမှာသာမြို့နေလူဦးရေ90ရာခိုင်နှုန်းနဲ့တောနေလူဦးရေ30ရာခိုင်နှုန်းဖြစ်ပေါ်နေပါတယ်
။အလုံးလက်မဲ့အများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးကရင်ပြည်နယ်ကဒုတိယမွန်ပြည်နယ်ကတတိယအများဆုံးဖြစ်ပါတယ်။ပြည်တွင်းမှာအလုတ်အကင်မကောင်းလို့နိုင်ငံခြားထွက်ပြီးအလုတ်လုတ်သူ2000ကျော်ရှိကြောင်းသိရပါတယ်။ဒီအထက်မှာ90ရာခိုင်နှုန်းကထိုင်းနိုင်ငံမှာရောက်နေပါတယ်အရေးအတွက်နဲ့ဆိုရင်ထိုင်းနိုင်ငံမှာ1000ခွဲမလေးရှားမှာ3000တရုတ်ပြည်မှာ9000စင်ကာပူမှာ10000အမေရိကန်မှာ3000ခွဲအိန္ဒိယမှာ2000တောင်ကိုရီးယားမှာ1000ခွဲဂျပန်မှာ10000နဲ့အခြားနိုင်ငံတွေမှာ9000လောက်ရှိကြောင်းသိရပါတယ်မြန်မာနိုင်ငံမှာအိမ်တော်စု17000ရှိတဲ့အနေနဲ့ဝါအိမ်နဲ့နေတဲ့မိသားစု4000ကျော်ရှိပြီးတဲအိမ်မှာနေတဲ့မိသားစုက4000လောက်ရှိနေတာကြောင့်စင်ရဲအိမ်တော်စု4000ခွဲရှိတယ်လို့ပြောနိုင်ပါတယ်။အိမ်တော်စု40ရာခိုင်နှုန်းဟာစင်ရဲသားတွေပါ။တပတ်အိမ်မှနေတဲ့မိသားစုဥယေကလည်း4000ခွဲလောက်ရှိပါတယ်။ကွန်ဒိုတိုက်ခန်းတက်ခန်းအိမ်မှနေတဲ့အိမ်တော်စုက2000နီးပါးရှိပါတယ်။ဒီအိမ်တော်စုတို့ရဲ့လက်စင်မီသုံးဆွဲမှုတောက်သုံးရည်နဲ့ဘင်္ဂလားစနစ်စတာတွေကိုလည်းသကောင်းချင်းမှာတွေ့နိုင်ပါတယ်ခင်ဗျာ။
ဥက္ကင်ရဲ့မြန်မာရေးသုံးသက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။တိုင်းရင်သတင်းလွှာကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါ်ရရှင်များရှင်။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းမှာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲရွေးကောက်ပွဲရလဒ်တွေအပေါ်ဘယ်လိုအကျိုးသက်ရမှုတွေပေါ်ပေါက်နိုင်သလဲဆိုတာကိုစနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
် VOA American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင် အခုနောက်ဆုံးကြက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လေစီပြေးဘင်္ဂလီတွေကိုအမြန်ဆုံးနေရပြန်ဖို့ရခိုင်ပြည်နယ်မြို့နယ်ကိုမြို့နယ်ကဒေတာခန်တွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်ဘက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစစ်ရေးတင်းမာနေတယ်ဆိုတာနဲ့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်းပါရှင်။တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစီပြေးဘင်္ဂလီတွေကိုအမြန်ဆုံးသူတို့နေရပြန်ပို့ဖို့ဇွန်လ14ရက်နေ့ကမောင်တော်ပူရီတောင်စစ်တွေပုံနှံကျွန်းအပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေစန္ဒထုတ်ဖော်ခဲ့ကြပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေကြောင့်ရခိုင်ပြည်နယ်ဟာဗတ်ပေါင်းစုံကချွတ်ချုံကြပြီးလက်ရှိပြဿနာတွေကိုမဖြေရှင်းနိုင်သေးဘဲနောက်ထပ်လေစီးဘင်္ဂလီတွေကိုစုပုံထားတဲ့အပေါ်မကျေနပ်ကြလို့အခုလိုစန္ဒထုတ်ဖော်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီ2ဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်အေးနုစိန်ကပြောပါတယ်။စစ်တွေမြို့မှာပြုလုပ်တဲ့စန္ဒထုတ်ဖော်ပွဲကိုစီကံထိန်းသိမ်းရေးနဲ့ကူညီဆောင်ရှောက်ရေးရဟန်းတော်များအဖွဲ့ကဦးဆောင်ပြီးအင်အား2000ခန့်စန္ဒထုတ်ဖော်ခဲ့ကြပါတယ်။စနထုတ်ဖို့ပွဲမှာပင်ဂလီကိစ္စဖြစ်တိုင်းရခိုင်ပြည်ကိုပုံမချဖို့ NGO အဖွဲ့တွေအမှန်တရားကိုလေးစားဖို့နဲ့ပြည်ထောင်စုကြီးငြိမ်းချမ်းပါစေဆိုတဲ့ကြွေးကြော်တမ်းတွေနဲ့စနထုတ်ဖို့ခဲ့ကြတာဖြစ်ပါတယ်
။ကျမ်းပြေရှေ့ပိုင်းမုံတော်မြို့နယ်မှာဝတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစစ်ရေးတင်းမာမှုတွေကြောင့်တရုတ်နယ်စစ်ကြီးစိုက်အထူးဒေသနေဝကိုပိုင်အုပ်ချုပ်ခွင့်ရနယ်မင်းနဲ့အထူးဒေသလေးမုံလားဒေသတွင်းမှာစစ်ရေးပြင်းစင်မှုတွေရှိနေပါတယ်။ကျွန်းနာစက်တုံးရက်နေ့ကစပြီးခွင့်ယူထားတဲ့တပ်ဖွဲ့ဝင်တွေကိုဆင့်ခေါ်ပြီးစီရဲတင့်ရှိနေဖို့ဝါတပ်ဖွဲ့ကညွန်ကြားထားပါတယ်။ကျွန်းနာစမ်းပိုင်းကဆလာတဲ့တိထုတ်လို့မှုပြဿနာကြောင့်ရှမ်းပြည်ရှိပိုင်းမုံတွမြို့နယ်မုံစာမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ဝါတပ်ဖွဲ့တို့အကြားဒေသတွင်ခီးသွားလာခွင့်ကိုပိတ်ခဲ့တယ်လို့ဒီနယ်လူတော်ကိုယ်စားလှယ်ဇိုင်းဝင်းမြတ်ဦးကပြောပါတယ်။နှစ်ဖက်တင်းမာနေတဲ့အနေထားပြေလျှော့ဖို့ကျွန်းနာ16နှစ်ကတိကံစစ်တမ်းရုံကအစိမင်းစစ်ပဲအရာရှိတူကနေပုံပါခံမြို့ကိုရောက်ရှိလာပြီးဝှပီတွေးစင်ရွေတတ်မတော်ကောင်းဆောင်တွင်နဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဒေတာတင်စီရဲ့အခြေအနေတင်းမာနေဆဲဖြစ်ပါတယ်
။မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတန်အမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ဦးဆောင်တဲ့အဖွဲ့ကနေမွန်ပြည်နယ်အတွင်း2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေလူမှုအခြေပြုအဖွဲ့စည်းတွေနဲ့မော်လမြိုင်မြို့မှာတွေ့ဆုံခဲ့ပါတယ်။ဇွန်လ15ရက်နေ့တွေ့ဆုံမှုမှာပြည်ထောင်စုတန်အမတ်ကြီးရဲ့နေမဲစည်းရင်ကိုတွားရောက်ကြည့်ရှုစစ်ဆေးဖို့နဲ့လက်ရှိထုတ်ပြန်ထားတဲ့မဲစည်းရင်တွေဟာအမှန်ရင်းများတယ်ဆိုပြီးနိုင်ငံရေးပါတီတွေကနေကြားသိခဲ့ရတယ်လို့ပြည်ထောင်စုတန်အမတ်ကပြောပါတယ်မဲစရင်အမားများတဲ့ကိစ္စကိုလည်းကော်မရှင်နဲ့ဆွေးနွေးခဲ့ကြောင်းရင်းအမားတွေကိုအမှန်ပြင်ဆင်လို့ရကြောင်းကိုလည်းလူထုတွေသိရလို့ကြောင်းဗြိတိရှ်တန်အမတ်ကပြောသွားပါတယ်ဗြိတိရှ်တန်အမတ်ကြီးနဲ့အဖွဲ့ဟာမွန်ပြည်နယ်အစိုးရပြည်နယ်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအရက်ဖဲလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခံမြို့နယ်ထဲမှာမြန်မာအစိုးရစစ်တပ်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်နေပါတယ်ကိုခံမြို့နယ်လုံကံကျေးရွာနဲ့ကြရမ်းကျေးရွာဘက်မှာစီယုံရီခီးစင်းနေတဲ့တအောင်ပလောင်တက်ရင်တစ်တုံညာတစ်တက်ဖွဲ့နဲ့မြမတပ်မတော်စစ်ကြောင်းတို့ကနေစွန်လ15ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲမှာထိခိုက်ကြဆုံးမှုကိုတော့အတိမပြုတ်နိုင်သေးပါဘူး2015ခုနှစ်အတွင်းမြန်မာစစ်တပ်နဲ့ TNL ခေါ်တအောင်ပလောင်တက်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာအချိန်ပေါင်း100ကျော်ခဲ့ပြီလို့ပိုကြီးတိုက်ကျော်ကပြောပါတယ်အလားတူပဲဒီရက်ပိုင်းအတွင်းရှမ်းပြည်မြောက်ပိုင်းမှာမြမတပ်မတော်နဲ့ကိုကံတပ်ဖွဲ့ KIA ကချင်လူလာရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
ကရင်တမျိုးသားလုံးညီလာခံကြီးကျင်းပနိုင်ရဲ့အတွက်
ညီလာခန့်အကျိုးကိုလာမဲဆိုလိုက်လဆန်းရန်ကုန်မြို့မှာကျင်းပတော်ဖို့ဇွန်လ၁၂ရက်နေ့ပအံမြို့မှာပြုလုပ်ခဲ့တဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPCC အစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။လာမဲအကျိုးညီလာခန့်မှာKNU တရင်မျိုးသားစည်းရုံးအပါအဝင်ပြည်ပယောက်ကရင်အဖွဲ့အစည်းကရင်အဖွဲ့အစည်းပေါင်းစုံကစုပေါင်းဖွဲ့စည်းထားတဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC တို့ကနေတက်ရောက်မှာဖြစ်ပြီးစုစုပေါင်း၁၀၀ရှစ်ခု KUPC ကော်မတီ ဝင် စောကျော်စွာကပြောပါတယ် KNU အနေနဲ့ကတော့အကျိုးညီလာခံကနေရလာတဲ့ရလတ်တွေကိုအဖွဲ့အတွင်းချပြသွားမယ်လို့တွဲဖက်အတွင်းရင်းမှုနှင့်ဘဒုံမန်းမန်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစင်းမြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ခုလိုအစင်းမြင့်ကိုယ်စားလှယ်ဖွဲ့စည်းခဲ့တာဟာငြိမ်းချမ်းရေးအတွက်ပိုပြီးတော့အထောက်အကူပြုမှလားဘာကြောင့်ခ
ဒီအစီအစဉ်ကိုတို့မြင့်ဖွဲ့စည်းခဲ့ပြီးအပြည့်အစာချုပ်လက်မှတ်ထိုးနိုင်ဖို့ဆက်လက်ဆွေးနွေးသွားမယ်လို့အဖွဲ့ခေါင်းဆောင်သောစီဖိုးရာစင်ကခုလိုပြောပါတယ်။
အခုလိုအစီအစဉ်ကိုဆက်လက်ဖွဲ့ကနေတပီလုံးအပြည့်ရဖို့တပတ်တူလက်မှတ်ရေးထိုးမဲ့စာချုပ်ကိုလည်းပြင်ဆင်ဖြည့်ဆက်လိုတယ်ဆိုတဲ့ဟာကဒီစောက်နေတဲ့ငင်းချမ်းရေးခီးအတွက်အဟံအတာဖြစ်စေတယ်လို့မြန်မာငင်းချမ်းရေးစင်တာကဦးလောက်မောင်ရွှေကပြောပါတယ်။
ဆက်ဆက်တချို့ကတော့ဒီကဘောက်ဆိုတာပဲဒါကြောင့်လဲဆိုတော့ဆိုးဘက်ကစမ်းလာတာကစချောင်းလာပါလို့ချိန်ပေးပြီးတော့ဟိုချိန်ကြီးဆွေးနွေးခဲ့တယ်ဒါကတော့တစ်ခါတော့သူကအဲအိဆက်ရက်တင်တာဖြစ်ဆက်တယ်ဆိုတာတော့အဓိပ္ပာယ်မျိုးပောက်သွားတယ်ပေါ့နော်ဒါပေမဲ့လည်းနိုင်ငံရေးပြည်ထနာကိုရိုးသားတဲ့စေတနာနဲ့ဖြည့်ရှင်းလို့မယ်ဆိုရင်ပါအခက်ခဲမှုဆိုကြော်ဖြတ်နိုင်တယ်လို့တနင်္ဂန
မပြည့်ပြတ်တဲ့အချက်လက်တွေဆိုတော့နည်းနည်းပို့ပြီးတော့ခက်တဲ့အနေထားလို့ပြောလို့ရပါတယ်။ဒါပေမဲ့အခက်ကြီးရလို့တော့မဟုတ်ပါဘူးပေါ့။တကယ်လို့နိုင်ငံရေးပြဿနာကိုနိုင်ငံရေးရဖြေရှင်းမယ်ဆိုတဲ့ယူသားတဲ့စေတနာနဲ့ပေါ့ဗျာနော်။အခိုင်အမာရှိမယ်ဆိုတော့ဒါဖြတ်ကျော်လို့ရတယ်ပါ
။လော်ကီလာစီဝေကနေပြင်ဆင်တည်ပြုတ်ထားတဲ့ NC အပြည့်ရဆဲရေးမှုကြံ15ချက်နဲ့အစမီးညနိုင်ရေးကိုစရဖွဲ့ရဲ့အမြင်စင်းတွေကိုဇွန်လ17ရက်နေ့မှာ NCCT အဖွဲ့ကနေနဲ့မှငင်းချမ်းရေးစင်တာကတာဝန်ရှိသူတွေကနေတဆင့်အစိုးရငင်းချမ်းရေးကိုစရဖွဲ့ကိုဘေးအပ်ခဲ့ပါတယ်မြန်မာအစိုးရနဲ့ပြည်ရဲ့ဆဲရေးကိုဆက်လက်ဆွေးနွေးတွားနိုင်ဖို့အစမီးညနိုင်ရေးကိုစရဖွဲ့တွေဖွဲ့စည်းခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့ပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ KIO တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တို့အကြားတိုက်ပွဲတွေဆက်ဖြစ်ပွားနေဆဲဖြစ်ပါတယ်
ဆက်ပြီးတော့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ွက်ကဂိုင်းမောင်းစုံပိုင်းခရယံတုတ်တံမြေကိုခရယံအုပ်ချုပ်ရေးမှုအဖွဲ့နဲ့စီပင်သားရဲအဖွဲ့တို့ကနေတိုင်းရင်းစေယုံစောက်ဖို့အတွက်အတင်းအဓမ္မဖြည့်ဆည်းလိုက်ကြပါတယ်အကြောင်းစုံကိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ
်စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ွက်မှာရှိတဲ့ခရယံတုတ်တံမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေစင်မှာပဲမြို့နယ်စီပင်သားရဲရေးဖွဲ့ကနေမြေထိုးဆက်တွေနဲ့အတင်းအဓမ္မဖြည့်ဆည်းခဲ့ကြတယ်လို့တောင်ဖီလာခရိယပါရာရေးပေါင်းစုံကသူရင်မှုဥပန်ကြီးကအခုလိုပြောပါတယ
်ညွန်3ရက်နေ့မှာစီပင်လာပြီးတော့မနေ့9နိုင်မှာတင်းကြိုင်ခြံကြီးဖြတ်ပြီးတော့အထဲဝင်ပြီးတော့စီပင်နေမီကျူကျော်ပြင်မကူရကျူကျော်ပါကအကြီးယူနေဆိုတော့ဆိုင်းဘုတ်ကလာကတ်သွားတယ်ဘူဒိုရီပါရီနဲ့ဒီပင်နဲ့ရဲတင်းကြက်ရောက်ကုန်ပြီအကုန်လုံးတိုက်ဖြတ်နေပြီရဲကအကုန်လုံးပိတ်ကျတော့အကျိုးမှကျွန်တော်ဝင်ခွင့်မရှိတော့
ဒီတင်းချိုင်းမြေနေရာကိုစကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ကကတိ25လုံးခန့်တိုင်းရင်းစေယုံတည်ဆောက်ဖို့ရထားခဲ့တာပါဒီတင်းချိုင်းမြေပြဿနာနဲ့ပတ်သက်ပြီးတော့ကလေးခရိုင်အုပ်ချုပ်ရေးဖွဲ့နဲ့ခရိုင်ဘာရာရေးဂိုင်းပေါင်းစုံကကုစလဲတွေကြားတွေ့ဆုံဆွေးနွေးမှုအချင်းချင်းပြုလုပ်ပြီးခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ပါဘူးတောင်ဖီလာတုတ်တိုင်မြေကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားဆွေးနွေးတိုင်ပင်ပြီးလှုပ်ဆောင်တင့်တယ်လို့ဂျောင်းဝင်းညှိနှိုင်းဖြေရှင်းပေးတဲ့စကိုင်းတိုင်းဒေသကြီးလွှတ်တော်ကူစလဲဦးခင်မောင်တန်းကအခုလိုပြောပါရယ် ဟာကအနေဆုံးတဝက်လောက်ယူတယ်ခီးရခုရကတိုင်ကောင်ကိုပြန်ပေးတယ်လေကတူနေတယ်အဲ့နှစ်ခုကိုညီနိုင်ကုန်ပြီလားဆရာလေးတွေရှင်းပြတော့ဘောနော်ညီလေးသုံးနှစ်သက်လုံးကစောနိုင်တယ်လို့ပြောပြီးတော့ညံညာဆွေးဆွေးပေးလေဟိုအောက်ကနေဒီကနေပေါ့ဒီတင်းချိုင်းမြေဟာမူလပိုင်ရှင်ဥလှိုင်မုံကပါရာယီတင်းချိုင်းမြေတွေ့အသုံးပြုဖို့လူတန်းခဲ့တာဖြစ်ပြီးတော့ထောင်960ခုနှစ်ကပုံစံတရ900ရာတရားဝင်သတ်မှတ နဲ့မိမိတို့ဘိုးဘွားပွိုင်တုတ်တိုင်မြေပေါ်မှာအများပြည်သူတွေတို့အကျိုးပြုစီမဲ့အာကစားကွင်းစာတင်ကျောင်းပန်းချံနဲ့တောင်ဖီလာနှစ်တရာပြည့်အထိမ်းမအုပ်ကိုစတာတွေကိုသားရှိဖို့စီစဉ်ထားလို့အခုလိုဖြစ်စီမှုနဲ့ပတ်သက်ပြီးတော့တရားဥပဒေကြောင်းရဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးလူအရင်စံသတ်ဖော်ထုတ်မှုတွေပြုလုပ်သွားမယ်လို့ဥပန်ကြီးကပြောပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစီးပြေးပင်ကလေးတွေကိုအ мян ဆုံးနေရပြန်ပို့ဖို့မောင်တော်ဘူတီတောင်စစ်တွေပုံနာကျွတ်အပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းမုံတုံမြို့နယ်ဖက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစီရင်တင်းမာမှုတွေဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုမနေ့ကတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ပြည်ရေးကနေအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ကြပါရစေ။မနေ့ကတောက်ကြနေမနေ့ဖက်6နာရီကနေ6နာရီခွဲထိပထမနာရီဝက်စာအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနိုင်ပြီးတော့ဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်အခုကြာသပတင်းနေ့မနေ့ပိုင်းအစီအစဉ်ညပိုင်းအစီအစဉ်တွေအစုံတက်ခဲ့မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြေညာပေးပါဦးမယ်ရှင
်တောင်ကယ်ရိုလိုင်းနားပြည်နယ်ချားစတန်မြို့ကဖျားရှိခိုးကျောင်းကိုဝင်ရောက်ပစ်ခတ်သူအသက်21နှစ်အရွယ်ပစ်ခတ်သူကအသက်21နှစ်အရွယ်ဒိုင်လန်ရူးဖ်ဖြစ်ပါတယ်သူဟာတောင်ကယ်ရိုလိုင်းနားပြည်နယ်လက်ဇင်တန်မြို့ကဖြစ်ပါတယ်အခုခါမှာအဲ့ဒီတနတ်သမားကို North Carolina ပြည်နယ်မှာဖမ်းဆီးမိထားပြီးဖြစ်ကြောင်းသတင်းတွေမှာအခုလေးပဲဖော်ပြကြပါတယ်မကြာသေးခင်မနေ့ပိုင်းအတွင်းနိုင်ငံတော်ရှေ့နေချုပ် Loretta Lynch ကလည်းသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုဒီပြစ်ခတ်မှုကျွလွန်သူအနေနဲ့တရားဥပဒေတိုင်ရင်ဆိုင်မှာဖြစ်တယ်လို့ပြောဆိုပြီးမကြာခင်မှာအခုလိုဒီပြစ်ခတ်သူကိုဖမ်းဆီးမိခဲ့ကြောင်းသတင်းတွေထွက်ပေါ်လာတာပါသမရဥပမာလည်းဒီကိစ္စနဲ့ပတ်သက်ပြီးမကြခင်နိုင်ပိုင်းအတွင်းမှာပြောဆိုဖို့ရှိနေပါတယ်နှလုံးရောဂါကုသဖို့ထိုင်းနိုင်ငံကိုရောက်လာတဲ့အရှေ့အလယ်ပိုင်းဒေသကအမျိုးသားတဦးမှာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကုသမြန်ရောဂါရှာဖွေတွေ့ရှိထားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒါဟာထိုင်းနိုင်ငံအတွင်းပထမဆုံးတွေ့တဲ့မတ်စ်ရောဂါကုသခံရသူဖြစ်ပါတယ်အဲဒီသူမှာမတ်စ်ရောဂါကုသခံထားတယ်လို့တက်ခွဲကန်းတစ်ခုကအတည်ပြုထားကြောင်းထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးကပြောပါတယ်ပြည်မေးသမားတွေတက်ရောက်စီးနင်းထားတဲ့စီတင်တင်မောအကင်ဟာမိုနီကို BNN ရေးပိုင်နဲ့တဲမှာရှာဖွေတွေ့ရှိထားတယ်လို့မလေးရှားရေးတဲ့ကပြောပါရယ်အခုကမှအဲ့ဒီပြည်မေးသမားတွေအနေနဲ့လက်နဲ့ချဖို့နဲ့သူတို့ကိုအနေနဲ့ပြုမှာမဟုတ်ကြောင်းကတိပေးထားတယ်လို့မလေးရှားရေးတဲ့အာဏာပိုင်တွေကဒီကနေ့မှပြောပါရယ်အကင်ဟာမိုနီတင်မော့ဟာမလေးရှားအကင်တင်မော့ကုမ္ပဏီကဖြစ်ပြီးအဲ့ဒီတင်မော့ကုမ္ပဏီမှာအမှုထမ်းနေသူဝန်ထမ်း22ဦးထဲမှာမလေးရှားနိုင်ငံသား16ဦးအင်ဒိုနီးရှားနိုင်ငံသား5ဦးနဲ့မြန်မာနိုင်ငံသား2ဦးပါဝင်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့ 32.40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သတ်သရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.